Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American တန်ခါနေ2024ခုနှစ်ဩဂတ်လ18ရက်စနေညအစည်းအဝေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ Washington DC မြို့တော်ကနေတက်ရိုက်ဆက်လွှင့်နေပါပြီ။လိုင်းလမီတာ3251ပြင်အခုစနေတနင်္ဂနွေမှာလိုင်းလမီတာ190ကနေလည်းဖမ်းယူနိုင်ပါတယ်။ဒါ့အပြင် VOA ရဲ့ website Facebook နဲ့ YouTube တို့ကနေလည်းအခုထုတ်လွှင့်ခြင်းတွေတစ်ချိန်တည်းတက်ရိုက်နိုင်ချေရှုနိုင်ပါပြီ။ဒီညအစည်းအဝေးမှုကတော့ကျွန်တော်ဝင်းမင်ပါ
မင်္ဂလာညချမ်းပါရှင်ကျမကတော့စုပြတ်ပါမှာအမေရိကန်ပြည်ထောင်စုကိုတရားမဝင်ဝင်ရောက်လာတဲ့အသားငါးစီးသွတ်ဘူးတွေနဲ့ဒီမဟင်္ဂအနှစ်တချို့ကိုမစားသင့်ဘူးလို့အမေရိကန်အစိုးရကသတိပေးလိုက်ပါတယ်အင်ဒိုနီးရှားနိုင်ငံမှာဒီကနေ့ကြာရောက်တဲ့လွတ်လပ်ရေးနေ့အခမ်းအနားကိုမြို့တော်သင်းလုံးမဲ့နူဆန်တာရာမှာကျင်းပခဲ့ပါတယ်တခါဒီအိန္ဒိယနိုင်ငံမှာတော့နိုင်ငံတော်ဆရာဝန်တွေဆန္ဒပြနေကြလို့ကျန်းမာရေးဝန်ဆောင်မှုလုပ်ငန်းတွေရပ်ဆိုင်းနေပါတယ်အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြေညာပေးသွားပါမယ်ရှင်
ဟုတ်ကဲ့ပါမစင်းမြမွေအခုလိုသတင်းတွေအပီလာမဲ့စိတ်ဝင်စားစရာအပတ်စဉ်ကဏ္ဍတစ်ခုမှာတော့မြန်မာစစ်မှုထမ်းဥပဒေကြောင့်တော်ရဲထွက်သွားတဲ့တူရီတော်သမီးက
အမေကိုပြောတဲ့အချိန်မှာကျတော့အမေကငိုတိုင်းနဲ့တော့လည်းအေးအေးကြီးရတယ်ငဲလို့ရောက်သွားပြီလို့ဟဲ့လားဟဲ့ဝမ်းနေပါအရင်ဝမ်းနေပ
ါအခုလိုပြောခဲ့တဲ့ဒုသန်စီစဉ်ပြင်းနောက်စနေညပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒီမိုကရေစီလူ့ခွင့်နဲ့ခေတ္တကဘာပြန်အရှနိုင်ငံကြီးလေယာစီပွားဥတုရာသီနဲ့သတင်းနေရဲကတူတအစီအစဉ်တွေကိုစက်တိုက်နှဆင်ကြည့်ရှုရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမဆုမြတ်မွန်နဲ့ပဲပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုကိုမြန်မာနိုင်ငံကနေတင်သွင်းနေတဲ့အထက်ကဒီတရားမဝင်ဝင်ရောက်လာတဲ့အသားငါးဟင်းစီးသွတ်ဘူးတချို့နဲ့မဟင်္ဂအနှစ်တချို့ကိုမစားသုံးသင့်ဘူးလို့အမေရိကန်အစိုးရကတတိပေးလိုက်ပါတယ်အဖွားလက်ရာအသားဟင်းငါးဟင်းစီသွတ်ဘူးအစုံဆံပြတော်ကြီးမဟင်္ဂအနှစ်တခါဒီထိမိခွိမော်လမြိုင်မဟင်္ဂအနှစ်တွေကိုစားသုံးရောင်းချခြင်းမပြုဖို့အတွက်လေယာစိုက်ပျိုးရေးဝန်ကြီးဌာနအောက်ကစားတောက်ကုန်ဘေးကင်းလုံခြုံရေးနဲ့စစ်ဆေးဌာန FSIS ကအများပြည်သူသတိပေးချက်အနေနဲ့ထုတ်ပြန်ခဲ့တာဖြစ်ပါတယ်ဒီအစားတောက်တွေအိမ်မှာရှိနေရင်လွှင့်ပစ်လိုက်ဖို့နဲ့ဝယ်ထားတဲ့ဆိုင်တွေကိုပြန်ပေးဖို့အတွက်ကိုလည်းတိုက်တွန်းထားပါတယ်မြန်မာနိုင်ငံကအသားငါးတွေအမေရိကန်ပြည်ထောင်စုကိုတင်သွင်းခွင့်မရှိဘူးလို့လည်းထုတ်ပြန်ချက်မှာပြောထားပါတယ်လွှင့်ပစ်တဲ့အစားတောက်စီးရင်အပြည့်အစုံကို FSIS ရဲ့ website မှာဖော်ပြထားပြီးတော့အဲ့ဒီအစားတောက်ဘူးအထုပ်တွေပေါ်မှာတင်သွင်းခွင့်အမှတ်တစိုက်တစုံတရာမပါဘူးလို့ပြောထားပါတယ်အမေရိကန်တဝမ်းကဈေးဆိုင်တွေကိုတင်ဖို့ဖြန့်ဖြူးနေတဲ့ဒီအစားအသောက်တွေအမေရိကန်ပြည်ထောင်စုရဲ့ဘလို့ဝင်ရောက်လာတယ်လဲဆိုတာကိုလည်းဒီစားတောက်ကောင်ဘေးကင်းလုံခြုံရေးနဲ့စစ်ဆေးဌာနကဆက်လက်စစ်ဆေးနေတယ်လို့ပြောပါတယ်ဈေးဆိုင်တစ်ခုကိုပုံမှန်စစ်ဆေးနေကြအတိုင်း FSR ရဲ့စစ်ဆေးဌာနကဝင်ရောက်စစ်ဆေးစဉ်အတွင်းမှာတင်သွင်းခွင့်မရှိတဲ့မြန်မာနိုင်ငံကအသားဟင်းငါးဟင်းနဲ့ငခုနဲ့ချက်ထားတဲ့မဟင်္ဂအနှစ်တွေကိုတွေ့ရှိခဲ့တာဖြစ်ပါတယ်အမေရိကန်အစိုးရကလွှင့်ပစ်လိုက်ဖို့တိုက်တွန်းထားတဲ့မြန်မာနိုင်ငံအတွက်အစားအသောက်တွေစားလို့နာမကျန်းဖြစ်တယ်ဆိုတဲ့သတင်းအတီးပြုချက်မျိုးတော့မရှိကြောင်းနဲ့ကျမ်းမာရေးစိုးရင်သူတွေအနေနဲ့ဆရာဝန်ကိုဆက်သွယ်ပြဖို့အတွက်ကိုလည်းစားတောက်ကုန်ဘေးကင်းလုံခြုံရေးနဲ့စစ်ဆေးရေးဌာန FSIS ကအကြံပြုထားပါတယ်ရှင်
။အင်ဒိုနီးရှားမှာတော့လွတ်လပ်ရေးနေ့ကိုမြို့သစ်ဖြစ်မဲ့နူဆန်တာရာမြို့မှာကျင်းပလိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံမှာဒီနေ့ကြာရောက်တဲ့89နှစ်ပြည့်လွတ်လပ်ရေးနေ့အခမ်းအနားကိုမြို့တော်သစ်လုံးမဲ့နူဆန်တာရာမြို့မှာဒီနေ့ကျင်းပခဲ့တာပါ။ဒီနေ့အခမ်းအနားမှာသမ္မတဟောင်းဂျိုကိုဗီဒိုတို့ကမြို့တော်သစ်ဖွင့်ကြောင်းကိုပါတရားဝင်ကြီးညာသတ်မှတ်ဖို့အရင်စီစဉ်ထားပေမဲ့ဆောက်လုပ်ရေးလုပ်ငန်းတွေမပြီးသေးတဲ့အတွက်မြို့တော်သစ်အဖြစ်တရားဝင်မဖွင့်နိုင်ခဲ့ပါဘူး။ဂျာဗာချုံမော်ကလက်ရှိဂျကာတာမြို့တော်ဟာလူရည်ထူထပ်လို့မီပင်လယ်ရင်မျက်နှာပြင်အောက်ကိုတဖြည်းဖြည်းကျရောက်နေတာကြောင့်ဘော်နီယိုချုံမော်မှာအမေရိကန်ဒေါ်လာ32ဘီလီယံထက်မနည်းကုန်ကြမဲ့ဒီနူဆန်တာရာမြို့တော်သစ်ကိုတည်ဆောက်နေကြတာဖြစ်ပါတယ်။မြို့တော်သစ်ဖွင့်တဲ့အနေနဲ့လွတ်လပ်ရေးနေ့အခမ်းအနားကြာရင်ပရိသတ် 8,000 ဖိတ်ကြားရမယ်လို့သမရောင်းဗီဒီယိုကအစောပိုင်းကပြောထားခဲ့ပေမဲ့အခြေခံအဆောက်အုံတွေပြည့်စုံလုံလောက်မှုမရှိသေးတာကြောင့်ဒီခဏကိုဧည့်သည်1300ပဲဖိတ်ကြားနိုင်ခဲ့ပါတယ်မြို့တော်တစ်ကိုဘရော့မတရားဝင်ဖွင့်နိုင်မယ်ဆိုတာအသေးစိတ်အတိအကျမသိရသေးပေမဲ့ရွေးကောက်ပွဲအနိုင်ရထားတဲ့ပရဘိုရိုဆူဗလန်တူအောက်တိုဘာလမှာအနာလွှဲယူပြီးနောက်ဖွင့်နိုင်မယ်လို့ခန့်မှန်းနေကြပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံမှာတော့ဆရာဝန်တွေတပိတ်မှောက်နေကြတဲ့အတွက်ဒီကျန်းမာရေးဝန်ဆောင်မှုလုပ်ငန်းတွေရပ်ဆိုင်နေပါတယ်။အလုတ်တင်ဆရာဝန်အမျိုးသမီးတဦးမဒိန်းချင်းတပ်ဖြတ်ခံရမှုကိုစန့်ကျင်ကြောင်းပြသတဲ့အနေနဲ့နိုင်ငံတော်ဝန်တပိတ်မှောက်ဆန္ဒပြနေကြတာပါ။ဆရာဝန်သတန်းချော်ပါဝင်မယ်လို့ခန့်မှန်းထားတဲ့ဆန္ဒပြမှုအတွင်းမှာစေဝင်တန်းတွေသာမကတာမန်ပြည်သူတောင်းတဲ့ချီပါဝင်ဆန္ဒပြကြပါတယ်။ဒီနေ့စနေနေ့အိန္ဒိယအချိန်မနက်6နာရီကစပြီးတော့24နာရီသပိတ်မှောက်ကြတဲ့အတွက်အရေးပေါ်လူနာကလွဲလို့ဆေးရုံဆေးခန်းတွေမှာလူနာတွေကိုလက်မခံပဲပြန်လွှတ်နေရပါတယ်။ဆရာဝန်တွေသူနာပြုတွေနဲ့ဆေးဝင်တန်းတွေအနေနဲ့လူနာတွေအရေးကိုဦးစားပေးပေမဲ့တစ်ချိန်တည်းမှာကျန်းမာရေးဝန်ဆောင်မှုပေးနေသူတွေအပေါ်အကျန်းဖတ်တာကိုရက်တန်းကရက်ချိန်တက်ပြီလို့ဆန္ဒပြဆရာဝန်တွေကပြောပါတယ်။ကျန်းမာရေးဝန်ထမ်းတွေကိုအကာအကွယ်ပေးတဲ့ဥပဒေကိုအစိုးရကပြဋ္ဌာန်းပေးဖို့ဆရာဝန်တွေကတောင်းဆိုနေကြပါတယ်။အများပြည်သူအကျိုးစီးပွားအတွက်ဆရာဝန်တွေအလုပ်ခွင့်ပြောင်းဝင်ဖို့အတွက်ကိုလည်းအစိုးရကကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်။ဩဂုတ်လ9ရက်နေ့တုန်းကအသက်32နှစ်အရွယ်အလုတ်တင်ဆရာဝန်အမျိုးသမီးတဦးရဲ့အလောင်းကိုဆေးရုံအစည်းအဝေးခန်းမထဲမှာတွေ့ရှိခဲ့တာပါ။ရင်ခွဲစစ်ဆေးချက်တွေအရမဒိန်ချင်းတပ်ဖြတ်ခံရတယ်လို့တာဝန်ရှိသူတွေကပြောပါရယ်။ဆရာဝန်တွေဆေးရုံဆေးခန်းတွေရဲ့လုံခြုံရေးကိုအသေးအချာအစီအစဉ်ပေးဖို့အတွက်ဆေးဝင်တန်းတွေကတောင်းဆိုနေကြပါရယ်ရှင်။
ယူကရိန်းတို့ဝင်တိုက်နေတဲ့ရုရှားနိုင်ငံကတ်စ်ဒေတာကတရားကိုအနောက်နိုင်ငံထုတ်ဒုံးကြီးသုံးဖျက်ဆီးခဲ့တယ်လို့ရုရှားကဆွဆွဲလိုက်ပါတယ်။အမေရိကန်ထုတ်ဖြစ်ဖို့များတဲ့ဟာမတ်စ်ဒုံးတွေသုံးပြီးရုရှားရဲ့ကတ်စ်ဒေတာကတရားတစ်ခုကိုယူကရိန်းတို့ကပြစ်ခတ်ဖျက်ဆီးခဲ့တယ်လို့ရုရှားနိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရကပြောလိုက်တာပါ။ဒီတိုက်ခိုက်မှုအတွင်းအရက်သားတွေကိုဘေးလွာကဲထုတ်ပေးသူတွေသေခဲ့ရတယ်လို့လည်းပြောပါတယ်။ကတ်စ်ဒေတာတွေက CM မြစ်ပေါ်ဖျက်ဆောက်ထားတဲ့တရားမှာအခုလိုဖြစ်ခဲ့တာပါအရက်သားတွေကိုကယ်ဆယ်ပေးနေတဲ့ပရိတ်တကူညီသူတွေသိဆုံးမှုရှိခဲ့တယ်လို့ရုရှားနိုင်ငံသားပြောခွင့်ရကပြောခဲ့ပေမဲ့ဘယ်နှယောက်သေတယ်ဆိုတာကိုတော့ထည့်မပြောခဲ့ပါဘူးယူကရိန်းတို့ထိုးစစ်ဆင်တိုက်ခိုက်နေတဲ့ရုရှားနိုင်ငံကတ်စ်ဒေတာတွေကတချို့နေရာတွေမှာယူကရိန်းတပ်တွေ2မိုင်လောက်အထိရှေ့တိုးဝင်ရောက်နိုင်ခဲ့တယ်လို့ယူကရိန်းကြီးတဲ့ဦးစီးချုပ်အလက်ဆန်ဒရာဆက်စစ်ကီးကအင်ကာနေကပြောကြားခဲ့ပါတယ်တချိန်ထဲမှာရုရှားဘက်ကပစ်ခတ်ခဲ့တဲ့ drone ပေါင်း14စီးကိုပစ်ချနိုင်ခဲ့တယ်လို့လည်းယူကရိန်းလေတပ်ကဒီနေ့ပြောကြားထားပါတယ်။ဒါ့အပြင်ဒီယူကရိန်းနိုင်ငံတောင်ပိုင်းနဲ့အလယ်ပိုင်းဒေသ6ခုကိုရုရှားရဲ့ Shahed drone တွေနဲ့ပစ်ခတ်ခဲ့တာကိုတံပြန်ပစ်ချနိုင်ခဲ့တယ်လို့လည်းယူကရိန်းလေတပ်က Telegram ကနေပြောကြားခဲ့ပါသေးတယ်ခင်ဗျာ
။
မင်္ဂလာညချမ်းပါသောရရှင်များခင်ဗျာ VOA American သံရဲ့ August 19ရက်နေ့စနေညသတင်းတွေကိုမဆုမြတ်မွန်နဲ့ပြောပြပေးခဲ့တာပါအခုတော့စိတ်ဝင်စားစရာအပတ်စဉ်ကဏ္ဍတွေစက်တိုက်ပါအရင်ဆုံးတော့ဒုတန်အစီအစဉ်ပါစစ်မှုထမ်းဥပဒေကြောင့်နေအိမ်ဝေးရာသွားနေကြတဲ့အမျိုးသမီးတွေရဲ့ဘဝကိုပြောထားပါတယ်စစ်မှုထမ်းဥပဒေနဲ့ကျုံးဝင်တဲ့အမျိုးသမီးတွေစစ်မှုထမ်းဖို့စစ်ကောင်စီကစီရင်တွေကောက်နေတာမို့စစ်ထဲမဝင်ကျင်တဲ့အမျိုးသမီးငယ်တွေတောခိုနိုင်ငံခြားထွက်ပြေးနေကြတဲ့အခြေအနေကို Frontier မြန်မာရဲ့ဒုသံအစီအစဉ်မှာနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
တေးရချင်းတူတူမူမင်းမြင့်နဲ့တေးတာပူကောင်းတယ်အဲ့တော့အမန်တရားဘက်ကိုလိုက်တာလည်းပူကောင်းတယ်အဲ့တော့အမန်တရားဘက်မှာပဲတေးသွားမယ်ဆိုတဲ့အတွင်းနဲ့ဝင်ခဲ့
ရူးမီဖြစ်လင့်ကစားဒီတွန်လိုင်းပေါ်မှာတကယ့်ကိုစိတ်သက်ယုံကြည်ချက်ခံယူချက်ဒီပြပြသားသားနဲ့ကျွန်တော်တို့လုပ်တဲ့ရေးမီတွေအများကြီးကျွန်တော်တို့ညီနေရပါ
ပြီးခဲ့တဲ့ဖေဖော်ဝါရီလမှာပြည်သူစစ်မှုထမ်းဥပဒေကိုကျင့်သုံးဖို့စစ်တပ်ကထုတ်ပြန်ကြေညာခဲ့ပြီးအမျိုးသမီးတွေကိုလက်တလုံးမှစစ်မှုထမ်းဖို့ခေါ်မှမဟုတ်သေးဘူးလို့ဆိုပါတယ်။ဒါပေမဲ့တချို့အမျိုးသမီးတွေကဒီပြောဆိုချက်ကိုမယုံကြည်ကြပါဘူး။ဒါကြောင့်ပဲလက်နက်ကင်တော်လှန်ရေးဘက်ကိုရွေးချယ်ပါဝင်လာတယ်လို့ဒုအတန်နဲ့မေးမြန်းခဲ့တဲ့သူတွေကပြောပါတယ်။စစ်တပ်ကအမျိုးသမီးတွေကိုစစ်မှုထမ်းဖို့စည်ရင်းတွေကောက်လာတာတွေရှိပြီးတဲ့နောက်လက်နက်ကင်တော်လှန်ရေးတွေဝင်ရောက်လာတဲ့အမျိုးသမီးအရေအတွက်ကတိုးလာနိုင်ပွဲရှိနေပါတယ်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ် Podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Hero တဲကကူညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုဒို့အတန်ရဲ့လူတန်းသတင်းတော့ကရေးသားထားပြီးဒို့အတန်အဖွဲ့သားတွေကဆက်လက်တင်ဆက်ပေးသွားမှာပ
ါ။ဒါရသဖြင့်စစ်ဖို့မဲ့မိန်းစာကြီးတွေမှာလည်းတွားပြီးတော့ကို့လှုပ်အားကြီးအဆုံးရှုံးခံခြင်းဒီဘက်မှာပဲမှန်တဲ့ဘက်မှာပဲကို့အင်အားတုံးခြင်းထောက်ကူပြီးခြင်းအဲ့လိုနဲ့ရောက်လာ
ဖေဖော်ဝါရီလမှာအာဏာသိမ်းစစ်ကောင်စီကထုတ်ပြန်တဲ့ပြည်သူစစ်မှုထမ်းဥပဒေအကြောင်းကိုမအေးမီကြားလိုက်ရချိန်မှာသူကသူနာပြုတ်တူအဖြစ်ရန်ကုန်မှာအလုပ်လုပ်နေစေပါဒီစစ်မှုထမ်းဥပဒေအရအသက်18နှစ်ကနေ35နှစ်အတွင်းရှိတဲ့အမျိုးသားအလုံးနဲ့အသက်18နှစ်နဲ့28နှစ်အတွင်းမှာရှိတဲ့အမျိုးသမီးတွေအလုံးဟာမဖြစ်မနေနှစ်နှစ်ကြာစစ်မှုထမ်းဆောင်ကြရမှာပါမအေးမီကတော့အသက်24နှစ်ရှိပါပြီစစ်ကောင်စီဘက်ကအမျိုးသမီးတွေကိုလက်ရှိအချိန်မှာစစ်မှုထမ်းဆောင်မှုမခေါ်သေးဘူးလို့ဆိုပေမဲ့လည်းမအေးမီကတော့ဒီဥပဒေကြေညာပြီးနောက်ပိုင်းနှစ်ရက်အကြာမှာပဲပြည်သူ့ကာကွယ်ရေးတပ်မတော် PDF ထဲကိုဝင်ဖို့သူ့အိမ်ကနေတော်ရဲကိုထွက်လာခဲ့ပါတယ်။သူ့ရဲ့မိခင်ဖြစ်သူကမသွားဖို့တောင်းဆိုမှုတွေကြားကနေထွက်လာခဲ့တာပါ။မအေးမီရဲ့မိဘနှစ်ပါးကသူငယ်စဉ်ကတည်းကကြွားရှင်းပြက်စဲထားကြပြီးသူ့မိခင်အတွက်တော့သူဟာတဝူရီသောသမီးဖြစ်တယ်လို့တဦးတည်းသောမိသားစုဝင်လည်းဖြစ်ပါတယ်။
အမေကိုပြောတဲ့အချိန်မှာကျတော့အမေကငိုတိုင်းနဲ့တော့နဲ့အေးရင်ကြီးရတယ်ဒီခါမှလည်းကျုပ်သဘောဆန္ဒလိုလည်းလိုက်မလုပ်ပေးပဲနေတယ်ဒီခါတော့လည်းသဘောဆန္ဒကြီးလိုက်ရောပေးပါတယ်အမေလို့ရောက်သွားပြီလို့ဒီလိုမရောက်ချစ်ခင်နဲ့ရောက်သွားပြီရောက်သွားပြီကြူပြောလာတယ်အဲ့မှာဗာလဲအဝေးပြေးကားပေါ်ရောက်နေပြန်ခေါ်ပြန်ခေါ်ကားစီးနေပြီလို့ပြန်ထည့်လာလို့မရတော့ဘူးလို့ဘယ်လုံးလဲလို့နားတော့လေးမရလို့နောက်ကျရင်ပြန်တွေ့မှာပဲလို့ကျုပ်လာခေါ်ပါမယ်အေးအဲ့ကြောပြီးတော့နောက်ထပ်ဖုန်းဆက်တော့တမီလေးရဲ့မက်ဆီကြက်လာတော့ဝမ်းနေပါအရင်ဝမ်းနေပ
ါမအဲစီအတွက်တော့တော်လန်ရေးမှာပါဝင်လာရတဲ့အကြောင်းရင်းတွေကတခုကသူ့အမေကိုဆုံရှုံလိုက်ရတာကြောင့်ပါသူ့အမေဆုံးမသွားပြီဆိုတာကိုအင်းနီနာချင်းတွေကတဆင်ပြောပြလို့သာသူသိခဲ့ရတာပါစကိုင်းတိုင်းမုံရွာမျိုးစာတီဖြစ်တဲ့မအေးစီဟာအသက်18နှစ်သက်သာပဲရှိပါသေးတယ်။အဲ့ရဲ့အဝေးကအသက်မူဝမ်းကြောင်းတင်တဲ့မှာကြောင်းတက်နေတော့ပြီးခဲ့တဲ့ဩဂတ်လမှာသူမရဲ့မိခင်နဲ့အကူနှစ်ယောက်မုံရွာမျိုးကအိမ်မှာအသက်ခံလိုက်ရတယ်ဆိုတာကိုသူကြားလိုက်ရပါတယ
်။အကူကကျတော့ထောက်ပို့လို့လေ၊ဂရင်းကပေါက်သွားတယ်၊စကိုင်းနေမိတဲ့အတွက်ကြောင့်မို့လို့အသက်ခံလိုက်ရတယ်။လို့အမေအောင်နဲ့ဒီလိုစုဝင်သွားတယ်အိမ်ထဲဦးရဲ့ဝင်သွားတယ်အမေတိတ်မကြခင်ချိန်လေးကမှပဲအိမ်အမီးရေကုန်ပြတ်သွားတယ်နောက်နေ့ကျတော့အဲ့လိုအိမ်ထဲကနေပေါ့နော်ဆက်မလာဘူးဆိုပြီးတော့အဲ့ဒါနဲ့အလုပ်ကပေါ့နော်အလုပ်သမားတွေကအိမ်ဝင်လာတဲ့ချိန်မှာဟိုလောင်းနေပဲကြည့်ရတယ်ပြောတယ
်မအဲ့စီလေအိမ်ကိုမပြောင်းရဲတော့ပဲသူ့ဆီယာမှာဖြစ်သူရဲ့နေအိမ်မှာခဏနေထိုင်ခဲ့ပါတယ်။ဒါပေမဲ့စစ်မှုထမ်းဥပဒေထုတ်ပြန်ပြီးနောက်ရပိုင်းအကြံမှာတော့လူကောင်တေးသေးနဲ့ဆယ်ကျော်သက်အရွယ်မအေးစီဟာပြည်သူ့ကာကွယ်ရေးတပ်မတော် PDF တပ်ဖွဲ့တွေကိုဝင်ရောက်လာခဲ့ပါတယ်
။အဲ့ဒီမှာတွေးလိုက်တဲ့အချိန်ကစစ်မှုထမ်းလည်းဝင်ရင်လည်းတည်မှာအမန်ဒီယာဘက်ကိုဝင်ရင်တည်မှာဒါပေမဲ့တေးရာချင်းတူတူမူမင်းမြင့်နဲ့တည်တာပိုကောင်းတယ်။အဲ့တော့အမန်ဒီယာဘက်ကိုလိုက်တာလည်းပိုကောင်းတယ်။အဲ့တော့အမန်ဒီယာဘက်မှာပဲတည်သွားမယ်ဆိုတဲ့အတွင်းနဲ့ဝင်ခဲ့။
2021ခုနှစ်စစ်အာဏာသိမ်းပြီးနောက်မှာလက်နက်ကင်တော်လှန်ရေးအဖွဲ့အစ်စ်တွေနဲ့အရင်ရှိနေပြီးသားလက်နက်ကင်အဖွဲ့အစည်းတွေကြောင့်စစ်တပ်ဘက်ကအင်အားပြုံတိပြီးတရင်လိုက်လက်နက်ချတာတွေစစ်သားအများပြားသေဆုံးတာတွေဖြစ်နေပါတယ်။အထူးသဖြင့်တစ်တုံညာနှစ်ခွန်စစ်စင်ရေးအပြီးမှာအရှက်ရပွဲရှုံးနိမ့်မှုတွေကြုံတွေ့ခဲ့ရပြီးနောက်မှာတော့2010ခုနှစ်ကတည်းကရေးဆွဲထားခဲ့တဲ့စစ်မှုထမ်းဥပဒေကိုပြန်အသက်သွင်းပြီးကျင့်သုံးမယ်လို့အာဏာသိမ်းစစ်ကောင်စီကထုတ်ပြန်ခဲ့ပါတယ်။သုတေသနအဖွဲ့တစ်ခုဖြစ်တဲ့ဗမာရေးရနှင့်ပရိပခလေးလာရေးအဖွဲ့ကမေလကုံကထုတ်ပြန်ခဲ့တဲ့အစီရင်ခံစာမှာလူဦးရေ 9,000 ကျော်လောက်ကိုစစ်မှုထမ်းဖို့စင့်ခေါ်ခဲ့တယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့လည်းထောင်ပေါင်းချီတဲ့လူငယ်တွေကတော့စစ်မှုထမ်းဥပဒေကိုရှောင်မှုအတွက်ပုန်းရှောင်နေထိုင်ကြတာတွေ၊နိုင်ငံရခြားကိုထွက်ပြေးခိုလုံကြတာတွေ၊ဒါမှမဟုတ်တော်လှန်ရေးတပ်ဖွဲ့တွေစီကိုချိတ်ဆက်ဝင်ရောက်လာကြတာတွေရှိလာခဲ့ပါတယ်။တော်လှန်ရေးအဖွဲ့တစ်ခုဖြစ်တဲ့ပြည်သူ့ပန်းနိုင်အဖွဲ့ရဲ့ပြောဆိုချက်အရတော့စစ်မှုထမ်းဥပဒေကြေညာပြီးနောက်ပိုင်းမှာ PDF တပ်ဖွဲ့တွေကိုဝင်မှုအတွက်ဆက်သွယ်လာသူ2000ကျော်ရှိတယ်လို့ဆိုထားပါဗျ။တ
ို့တို့
ရဲဘော်ကောင်းကျော်က2015နဲ့2020ခုနှစ်ရွေးကောက်ပွဲတွေမှာအနိုင်ရခဲ့တဲ့လွတ်တော်ကိုယ်စားလှယ်တစ်ယောက်ပါလက်ရှိမှာတော့ပြည်သူ့ကာကွယ်ရေးတပ်မတော် PDF ရဲ့တောင်ပိုင်းစစ်ဒေသလေးကျင့်ရေးတာဝန်ခံအဖြစ်လုပ်ကိုင်နေပါတယ်။သူပြောပြတာကတော့ PDF တပ်ဖွဲ့တွေကိုဝင်ဖို့ဆက်သွယ်လာသူတွေအများပြားရှိပြီးတော့အားလုံးကိုလက်မခံနိုင်တဲ့အတွက်စစ်စစ်ရွေးချယ်နေရတယ်လို့ဆိုပါတယ်။
မတို့ပြည်သူ့ကာကွယ်ရေးတပ်မတော်တွေကိုစစ်စမ်းမပြတ်ဝင်ရောက်လာတဲ့သူတွေရှိတယ်။ဒါပေမဲ့ဒီစကားဆာရဲ့စစ်မှုထမ်းဥပဒေကိုဒါအတင်းအဓမ္မပြဋ္ဌာန်းလာတဲ့အပေါ်မှာတော့ကျွန်တော်ပုံမူပြီးတော့မှအင်နီအားနဲ့ဝင်ရောက်လာတာရှိပါတယ်။ဟိုဒီစစ်မှုထမ်းဥပဒေကြောင့်တရင်တပ်ဖွဲ့တွေကိုဆက်သွယ်ပြီးတော့မှစစ်မှုထမ်းခြင်းတဲ့သူတွေများတယ်။ဒါပေမဲ့လည်းကျွန်တော်တို့ကစီစစ်ကြတာပေါ့နော်စီစစ်ကြတယ်အတီးပြူရတယ်ပြီးမှကျွန်တော်တို့ရဲ့လက်ခံနိုင်စွမ်းနဲ့ချိန်ဆပြီးတော့မှကျွန်တော်ကပုံယူနေရတာဖြစ်တဲ့အတွက်ကဟိုနလာချင်တဲ့သူကတော့ရာခိုင်နှုန်းများတယ
်စစ်မှုထမ်းဥပဒေပြဋ္ဌာန်းပြီးကလေးကအမျိုးသမီး PDF တင်နန်းသားတွေပုံများလာတာကိုတွေ့လာရတယ်လို့လည်းကိုကောင်းကျော်ကပြောပြပါဗျာအရင်တုန်းကဆိုတင်နန်းသားအစ်အရောက်တရာမှာအမျိုးသမီးအနှင်းငယ်သားရှိခဲ့ပြီးလက်တလုံးမှာတော့တင်နန်းသားအစ်အရောက်250ရှိတယ်အယောက်30ကျော်လောက်ကအမျိုးသမီးတွေဖြစ်တယ်လို့ဆိုပါရယ်အရေးအတွက်ကဒီထက်လဲပိုတိုးကောင်းတိုးလာနိုင်ပါတယ်ဘာကြောင့်လဲဆိုတော့စစ်ကောင်စီဘက်ကစစ်မှုထမ်းမှုအကျုံးဝင်သူအမျိုးသမီးစင်းရင်အတွက်ပြင်ဆင်နေတယ်လို့သတင်းတွေထွက်ပေါ်နေတာကြောင့်ပါရဲဘော်ကောင်းကျော်ကတော့အသစ်ဝင်လာတဲ့အမျိုးသမီးရဲဘော်တွေရဲ့ဇွဲတက်တိကိုချီးကျူးစကားဆိုပါရယ
်ဒီပြည်ထောင်ထဲဝင်လာမယ်ဝင်မဲ့ရဲဘော်တွေရဲ့ဒီစိတ်ဓာတ်တွေခံချက်တွေကတော့ကျွန်တော်တို့တကယ်ကိုလေးစားတံပိုးထားရပါတယ်။ကျွန်တော်တို့အမျိုးသားတွေနဲ့တန်းတူအမျိုးသမီးရဲမေတွေဆိုရင်ကျွန်တော်တို့တချို့သူတို့ရဲ့ဂျမားရေးရနောက်အမျိုးသမီးဖြစ်တဲ့အပေါ်မှာတချို့တင်ကန်းစာတွေမှာဟိုလိုက်ပါပြီးမလုပ်ဖို့ကျွန်တော်တို့ပြောတယ်။တို့ပြန်မရပါဘူး။နော်သူတို့တည်တည်ပလေးစီလုတ်ရင်းနဲ့ပဲတည်သွားရင်တည်သွားပလေးစီနော်ဒီဘက်ကပေးတဲ့တင်ကန်းစာတွေရောဒီဘက်ကပေးတဲ့တာဝန်တွေရောအဲကြီးကြီးပြင်းပြင်းနဲ့သူတို့နောက်ဆုံးတည်ရင်တော့မှပဲ PD ရဲ့ရဲမေတယောက်အနေနဲ့ဒါမြင့်မြတ်စွာတည်ပလေးစီဆိုပြီးတော့မှဆောင်ရွက်တဲ့ရင်းမိတွေကျွန်တော်တို့အများကြီးတွေ့ရတယ်။ဒါကြောင့်မလို့မျိုးသမီးဖြစ်လင့်ကစားဒီတွန်တိုင်းပေါ်မှာတကယ့်ကိုစိတ်ဓာတ်ယုံကြည်ချက်ခံယူချက်တွေပြတ်ပြတ်သားသားနဲ့ကျွန်တော်တို့လုပ်တဲ့ရင်းမိတွေအများကြီးကျွန်တော်တို့မြင်နေရပါတယ
်။ PDF ရဲဘော်တွေတိုင်းမှာဒီခက်ခဲပင်ပန်းမှုတွေကိုကြံ့ကြံ့ခံရင်ဆိုင်နေကြတဲ့မတူတဲ့အကြောင်းရင်းကိုစီတွေရှိကြပါတယ်။ပြီးတော့တော်လန်ရေးပြီးရင်ဘာလုပ်ကြမလဲဆိုတဲ့စိတ်ကူးတွေလည်းကိုစီရှိကြပါတယ်။မအေမီကတော့အိမ်ပြန်ပြီးသူ့မိကိုပြူးပြူးစောင့်ရှောက်နိုင်မှုမျှော်လင့်တာပါ
။ကျမကြီးကောင်းနေမယ်အခုအနေမှမရှိအောင်နေမယ်။ကိုလုံးနိုင်နေဟာစွန့်တမလုပ်ရော့ချိန်တယ်မက်ဆေ့ချ်ပြမက်ဆေ့ချ်ရအောင်ပြမယ
်။မအေစီကတော့ပြီးခဲ့တဲ့ဩဂတ်လအဲ့ဒီနေ့မှာမိသားစုဝင်တွေအားလုံးတက်ပြတ်မခံရဖို့မျှော်လင့်ရင်သူ့ရဲ့မိသားစုကိုပြန်ရှာတွေ့နိုင်မှုမျှော်လင့်နေပါဗျ။ဒါပေမဲ့သူ့ရဲ့ကိုယ်ပိုင်အတွေ့အကြုံကြောင့်စစ်ပွဲမှာမိဘမဲဖြစ်သွားရတဲ့ကလေးတွေကိုရှေ့လျှောက်မှာတူတက်နိုင်သလောက်ကူညီဆောက်ရှောက်သွားခြင်းနဲ့ရည်ရွယ်ချက်လည်းရှိလာခဲ့ပါတယ်
။တော်လန်ရေးပြီးသွားပဲပေါ့နော်ပြီးသွားခဲ့တယ်အသက်ရှင်နေခဲ့သေးတယ်ဆိုလို့ရှိလို့ရှိရင်ဒီမိဘမဲကလေးတွေပေါ့နော်ဒီတိုက်ပွဲဖြစ်လို့ဆုံးသွားခဲ့တဲ့သူတို့ရဲ့မိဘတွေဘယ်လိုမျိုးမွေးစားထားတဲ့ကလေးတွေပေါ့နော်ဒီကိစ္စကဟိုကိုယ့်လိုအနာဂတ်မပြောက်စေချင်တော့မပြောက်စေရောအဲ့ဒီအကောင်းဆုံးပေါ့နော်သူတို့ဘက်ကပဲရက်တီဖို့ပဲကြိုးစားရတယ်
ဒို့တန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါရစေ။လူခွင့်ရေးဆောင်မတွေကိုအပတ်စဉ်တင်ဆက်ပေးမှာဖြစ်လို့ဒို့တန်ရဲ့ page ကိုလည်း subscribe လုပ်ပေးဖို့တောင်းဆိုပါစေ။နောက်တစ်ပတ်မှာထုတ်လင့်မယ်ဒို့တန် podcast ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင
်။စစ်မှုထမ်းဥပဒေကြောင့်နေအိမ်ဝေးရာသွားနေကြတဲ့အမျိုးသမီးတွေဘဝ frontier မြန်မာပြောပြပေးခဲ့တာပါ။အခုတော့ democracy လူခွင့်နဲ့ခေတ်ပြိုင်ကမ္ဘာအစည်းအဝေးမှာဒီတစ်ပတ်မှာတော့ democracy နဲ့ဆန္ဒပြအဓိကရုံးအကြောင်းပြောထားပါတယ်။ဆန္ဒပြပွဲအဓိကရုံးတရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်ရေးအစိုးရမူဝါဒတွေက democracy နိုင်ငံမှာဘလို့ဆက်ဆက်ပတ်သက်နေကြပါလဲ။ UK မှာ August 10ကဖြစ်ခဲ့တဲ့ဆန္ဒပြပွဲတွေကိုအခြေခံပြီးလူခွင့်ရဲ့ရှင်းနေကိုအောင်ကိုမိထားတဲ့ဦးတမောင်တန်ပြောပြပေးပါအောင်ခင်ဗျာ။
လူမှုမီဒီယာပေါ်မှာတရင်မှပြန့်သွားရကလက်ရဆုံးပါရီရဲ့ဆန္ဒပြကြံဖက်မှုပြ UK နိုင်ငံမှာဂျူလာလိုက်ပုံပိုင်းမှာဖြစ်ပေါ်လာပါတယ်။ဩဂုတ်လပထမပိုင်းမှာတော့လူမျိုးခွဲခြားရေးအယူဆကိုစတင်တဲ့တန်ပြဆန္ဒပြမှုတွေလည်းဖြစ်ပေါ်လာခဲ့ပါတယ်။ဂျပန်တာဝန်ကိုဒီမိုကရေစီနိုင်ငံတွေမှာခိုင်ပွဲပုံနဲ့ဆက်ဆက်ပြီးတော့ဒီကြောင်းရလေးတွေဆွေးနွေးပြီးကိုကျွန်တော်ဖိတ်ခေါ်ထားသူကတော့ UK ကလူ့ခွင့်ရရှိမှုပုံအောင်ဖြစ်ပါတယ်။မင်္ဂလာပါပူအောင်ရေး
မင်္ဂလာပါဦးတမတန
်ဟုတ်ကဲ့
ဒီလိုအင်တာဗျူးလာကျေးဇူးပါ
ဟုတ်ကဲ့ခင်ဗျဒီအခုကျွန်တော်တို့ ဆွေးနွေးကြမှာပေါ့နော်နားစင်ကြည့်ရှုကြတဲ့သူတွေလည်းနားလည်ဖို့ပေါ့ဆိုတော့ဒီလိုဆန္ဒပြတာတွေအဒီကရုံးတွေတန်ပြန်ဆန္ဒပြတာတွေဖြစ်ပေါ်လာကြပုံကိုအချင်းလေးလောက်ကိုအောင်ပြောပြပေးပါလားခင်ဗ
ျအဓိကတော့ဖြူကလေး၃ယောက်ကိုကိုနော်ဒီအမဲတစ်ယောက်ကနေပြီးတော့တတ်လိုက်တယ်အဲ့ဒီအမဲကသူတို့တိလိုက်တဲ့တင်းကသူကဟိုပေါ့မူစလင်လို့သူကပြောတာနော်ဒီနောက်ပြီးတော့သူပြားနိုင်ငံနေပြီးတော့တင်းမော့ပုံနဲ့လာတဲ့တရားမဝင်လာတဲ့လူတို့သူတို့ကနေဆွဲလိုက်ဟိုပေါ့တင်းကနေပြတ်သွားတယ်ဒီဒီရမှာဒါပေမဲ့တကယ်တမ်းကျတော့မူစလင်လည်းမဟုတ်ဘူးအဲ့လူကခရစ်ယာန်အဲ့ခါလေးကအဲ့ကလေးကခရစ်ယာန်သူတို့မွေးတာကလည်းကျွန်တော်ဟွေးမှာကျွန်တော်အင်္ဂလန်မှာမွေးတာနော်ဗြိတိန်မှာမွေးတာပေါ့နော်အဲ့ဒီ information ကြောင့်မလို့အဓိကတော့အဲ့ဒါပါလေIslam mafia လို့ခေါ်တဲ့ဒီဒီဟာပေါ့ Islam mafia ရေး ਨੇ ရွှေပြောင်းနေထိုင်နေလာပြီးတော့အလုပ်လုပ်တဲ့ဒီစန့်ကျင်တဲ့ဟာကတော့မိစားလေးဖွင့်နေတာကြားပြီဒီဟာဒီနိုင်ငံမှာဒီလိုမျိုးဟာပေါ့အကြမ်းဖက်မှုတွေလည်းဖြစ်ခဲ့ပြီးလေနော်အကြီးအကျယ်ဆန္ဒပြမှုလည်းဖြစ်ခဲ့ပြီးလေဒါဒီတစ်ခါကတော့တော်တော်ကြီးကျယ်သွားတာပေါ့နော်
ဟုတ်ကဲ့အတင်းနေမှာတော့ဘယ်ကကြီးခလုံးခွေတောင်းအောင်လို့ကြိုးစားဒီတဲ့ဒီထားတဲ့ hotel ပါကိုတိုက်ခိုက်တာနဲ့စတယ်လို့ပြရတယ်ကိုအောင်အဲ့ဒီကြောင့်လည်းပြောပြပြီးပါဦ
းသူတို့ပြောနေတာကသူတို့ရဲ့ပြောကြချက်ရာသူက British ကဒီ homeless ကြီးဖြစ်နေတဲ့အချိန်မှာ British တော်တော်များများကအစားကြီးတာငန်းငန်းပြတ်ပြီးတော့ငတ်ပြတ်ပြီးတော့ဘာမှမရှိတော့လုံးမရှိအတန်းကြီးငတ်ပြတ်ပြီးရန်ပေးရောက်ပြီးတော့ဟိုကဖြစ်နေတဲ့အချိန်မှာဒီလိုမျိုးတရားမဝင်လာတဲ့နော်ဒီတရားမဝင်ခိုးလူလာတဲ့လူကောက်တင်လိုက်တယ်ကောက်တင်တဲ့ကိစ္စပေါ့နော်အဲ့တော့တိုက်တင်တဲ့ကိစ္စဆိုအဲ့မှာ local မှာရှိတဲ့တချို့လူတွေကမကျေနပ်ဘူးဒီလိုတူနာမှာလာထားတဲ့အတွက်သူတို့လူမျိုးတွေကိုဟိုလူမျိုးချင်းຫນွယ်ဆက်သွားမယ်ပေါ့နော်လူမျိုးချင်းຫນွယ်ဆက်သွားမယ်သူတို့ main ကလေးတွေကအဖြူ main ကလေးတွေဆိုအန်ရယ်ရှိတယ်သူတို့နော် news တွေကိုကျွန်တော် local media တွေအဓိကဒီ far right အုပ်စုတွေနဲ့နောက်ပြီးတော့ဒီ
လူမှုကွန်ရက်ဒီ
social လူမှုကွန်ရက်တွေကနေပြီးတော့ပြန်ကျဲဝါတဲ့အတွက်ကြောင့်မလို့အကုန်လုံးကအဲ့ဒီပေါ့ဖြစ်လာတာပေါ့နော်
ဒီ July 29ရက်နေ့မနေ့ပေါ့နော
် It is with great sadness today I'm here to advise that two children have died as a result of the injuries
in this morning's night 29ရက်နေ့ရေတူကတယောက်က
9 other children
ဒါနဲ့ဝင်ပြီးတိုက်ခိုက်ခဲ့တဲ့အကြောင်းလို့အဲ့ဒီအချိန်မှာကလေးတယောက်သေဆုံးသွားတယ်ကိုယ်တယောက်ဒဏ်ရာရှိခဲ့တယ်လို့ဟာရဲတောင်ကြီးရှိတယ်ကတော့ပြောပါတယ်
ဟုတ်ကဲ့
နောက်ပိုင်းမှာဆုံးသွားတာနဲ့ဆိုစီစီဘုံပြေဆုံးသွားတာကလေးဆုံးရောက်နော်
ဟုတ်ကဲ့
ဒါနဲ့ထိုးခဲ့တယ်လို့တန်ရာရှိတယ
် who is originally from Carl
ဆိုတော့သူအောင်ပြောသွားတယ်လို့လည်းဝေလာနဲ့ကြားတဲ့ပုံဒါမွေးတယ်ပေါ့နော်ဒါပေမဲ့လူမှုမီဒီယာတွေပေါ်မှာကြတော့သူကဘယ်လိုဖြစ်သွားလဲဆိုတော့ရွှေပြောင်းဝင်ရောက်လာပြီးဖြစ်သွားတယ
်ဟုတ်ကဲ
့သူကအသက်မပြည့်သေးတဲ့လူမျိုးသူ့ကိုရဲကသူ့နာမည်ကိုမီဒီယာတွေကိုအဲ့ဒီတော့မပြောခဲ့ဘူးပေါ့နော်ဒါပေမဲ့သတင်းမှားတွေကြောင့်ဒီရုံးတွေဖြစ်တဲ့ဖြစ်တာတော့အကြောင်းတရားသူကြီးကမီဒီယာတွေကိုသတင်းမှားထုတ်ပေါ်ပြောဆိုမှုပြုလိုက်တယ်။ကျွန်တော်သူ့ကိုဒါဒီလိုနဲ့သူ့ဘယ်လိုလဲဆိုတာကိုကျွန်တော်တို့သိကြပါတော့နော်။ဆိုတော့ဒီအကြောင်းလေးကလည်းစိတ်ဝင်စားစရာအကြောင်းပါ။ဟုတ
်ကဲ့။
တစ်ဖက်မှာတရားဥပဒေစိုးမိုးရေးရှိတယ်။တစ်ဖက်မှာတော့ဒါလူ့ခွင့်ရင်းနဲ့နိုင်ငံသားခွင့်ရင်းရှိတယ်။ဒါကိုအခုစနားပြပွဲတွေဒီရုံးတွေမှာဗီဒိန်ဆိုတာကဘလို့ထင်းကြီးကိုစူးစမ်းသွားတာကိုဟောတွေ့ရပါမယ
်။ဒီနိုင်ငံမှာတို့တို့ကုတ်တော့ဂွန်တက်တွေရှိတယ်။ကျွန်တော်ရဲတွေရနေပြီးတော့ဒီအထီကီယုံတွေကိုဘလို့ရှင်းရမယ်ဆိုဥပေယအစ်ပြက်ပြက်တာရှိတယ်။ကျွန်တော်ဆိုရင်မိန်းကန်းသာဆန္ဒပြောက်ရဲတွေကနေမတရားလုပ်တာတွေကျွန်တော်ဥပေအရကျွန်တော်ပြန်တွေ့ပြီးတော့ကျွန်တော်ရဲတွေကိုတရားစွဲခဲ့တယ်လို့ဟိုကပေါ့နော်မတရားပေါ့ဥပေပေါင်ကိုကြော်ပြီးတော့လုတ်ပိုင်မင်းကိုကြော်ပြီးတော့လုတ်တဲ့လူတွေလုတ်တဲ့ရဲတွေကိုကျွန်တော်တရားစွဲလို့ရတယ်လေဒီနိုင်ငံမှာကအ
ဲ့
တ
ော့ရဲတွေက
ကဲ
ဘာကျွန်တော်ပြောပြတာရေးယူရတယ်မရှိဘူးလားဆိုရ
ကျွန်တော်တို့ဥပေရအကွယ်ရှိပြီလားကျွန်တော်တို့တရားပြန်ကျွန်တော်တို့လည်းတရားပြန်စွဲခွင့်ရှိတယ်ဒါပေမဲ့သူတို့မှာခံလုံတဲ့နော်အထောက်အထားအပြည့်စုံရှိရမယ်အဓိကအပြင်ဒီနိုင်ငံမှာက judiciary system ကလွတ်လွတ်လပ်လပ်နဲ့ဆုံးဖြတ်ပိုင်ခွင့်ရှိတယ်ကျွန်တော်တရားဥပဒေတကယ်တမ်းကြီးစိုးနေတဲ့အတွက်ကြောင့်မလို့သူကပေါ့လက်တွေ့အတုံးချနေတဲ့အတွက်ကြောင့်မလို့ဒီပြဿနာတွေဘလောက်ကြီးပဲကြီးကြီးပြဿနာသူတို့တွေတိုင်တွယ်ပြီးတော့ဖြေရှင်းမှာပဲဥတရားသူတို့မှာ3ခုရှိမယ်ပေါ့နော်တော် Executive Power ရှိမယ်ပါလီမန်ရှိမယ်ဒီဒီလိုမျိုးဒီတရားဒီတရားဥပဒေရှိမယ်အဲ့3ခုကနေတော့ညီမျှပြီးတော့သူတို့ဘလို့ရှင်းရမလဲတော့အခုဆိုရင်ပါလီမန်ထဲမှာတပိတ်တွေလုံးနေကြဒီကိစ္စကိုသူပတ်လို့ ဒီအနိုင်ရပါတီထဲမှာလည်းစကားတွေပြောနေကြပြီတရားရေးဖွဲ့ထဲမှာလည်းငါတို့ဥပဒေကိုဘယ်လိုလုပ်ကြမလဲဆိုတာဒီတရားတွေကပြောနေကြပြီ
ဒီဖြစ်ရတဲ့ပတ်သက်ပြီးတော့ပေါ့နော်လန်ဒန်တက်ဆို University of London ကမူဗေဒပညာရှင် Stephanie Ellis Baker ကသင်ပြီးတည်င်းဌာနကိုအခုလိုသုံးသပ်ကြတာကိုလည်းကျွန်တော်ကြားခဲ့ရပါတယ
် If you look at the particular incident that has
အကျဉ်းသက်မှုနဲ့မငြိမ်သက်မှုတွေဖြစ်သွားတဲ့အထိပြောင်းသွားခဲ့တဲ့ဖြစ်ရပ်တွေကိုကြည့်မယ်ဆိုရင်တော့မိခဲပြဖုံးဖြစ်နေတဲ့ပြဿနာကြီးတွေကိုပြနေအောင်တွေ့ရပါလိမ့်မယ်တိုင်းပြည်တော်တော်များများမှာဒီတင်းမာမှုတွေကိုတွေ့ရပါတယ်အတိုင်းအတာတစ်ခုထိအမေရိကန်လည်းဒီထဲမှာပါပါတယ်အမျိုးသားရေးဝါဒခံစားချက်ငါတို့ကအရေးမပါဘူးဆိုတဲ့ခံစားချက်ငါတို့လူလက်ခွင့်အငင်းစုခံရတယ်ဆိုတဲ့ခံစားချက်ဒီလိုခံစားချက်တွေဖြစ်လာတဲ့နေရာတွေမှာနိုင်ငံရဲ့အချုပ်အခြာအာဏာကလည်းမတိမငြိမ်ဖြစ်လာပါတယ်ဒီခံစားချက်တွေနဲ့တိုက်ဆိုင်နေတဲ့ဖြစ်ရပ်တွေကတော့တိုင်းပြည်ပြင်ပနေလူတွေဝင်လာတာစာဝတ်နေရေးစီးကြီးမားလာတာတွေဖြစ်နေပါတယ်ဒီလိုနစ်နာတယ်ဆိုတဲ့ခံစားချက်တွေအပြတ်သဘောဆောင်တဲ့စိတ်တွေကတခြားသူတွေနဲ့နေပယ်ရီမှာဒေါသတင်ပေါက်ကွဲရပါတယ
်ကိုအောင်ဘလို့ထင်ပါလဲဒီတုံ့တက်ချက်ပေါ့
ကျွန်တော်လက်ခံတယ်ဗျအဲ့ဒါကအမှန်တရားလေနော်ကျွန်တော်ဒီနိုင်ငံမှာက2030နဲ့တန်တော့ရင
်ဟု
တ်တော့တိတူဦးချင်းရဲ့ GDP က33ရာခိုင်နှုန်းဆော့ပါတယ
်
ဆိုတဲ့အခါကျတော့နောက်ပြီးကုန်စည်နှုန်းတွေကတက်လာတယ်သူတို့က tax တွေကမြင့်လာတယ
်
ဆိုတဲ့အခါကျတော့ပြည်သူတွေကတကယ်တမ်းကျတော့ဟိုပေါ့နော်ကျွန်တော်တို့ဒီတာမန်လုံနေတဲ့လူတွေကဟိုပေါ့ကောင်းမွန်မွန်သူတို့ဘဝကိုမကြောက်နိုင်တော့ဘူးနောက်တစ်ခုတက်ပြော2016မှာကျွန်တော် Brexit ပေါ့เนาะကျွန်တော်ဒီဥရောပနိုင်ငံနေထွက်မယ်ဆိုပြီးထုတ်လာတဲ့အချိန်မှာထွက်လာတဲ့အချိန်မှာတကယ်တမ်းအဲ့ဒီမှာနောက်ထပ်ပြဿနာကဒီနိုင်ငံကြီးကအခွန်ရင်းဖြစ်သွားတယ်ဒီနိုင်ငံကြီးကအခွန်ရင်းဖြစ်သွားပြီးဟို financial ဒီဟိုမြုပ်နှံထားတဲ့လူတွေကလည်းကြောက်သွားတယ်အရင်တော့ European ဆိုတော့သူတို့ပုံပြီးတော့ market ရှိရ free market ဖြစ်တော့လုပ်နေအခုအဲ့ free market ကြီးပျောက်ပြီးတော့သူတို့ကတို့တိတ်ဘက် control ဆိုတဲ့ UK ငါတို့စီးပွားရေးလူမှုရေးကျန်းမာရေးဘာညာကွတို့တို့က control လုပ်မယ်ဆိုတဲ့ဟာလုပ်ပြီးတော့မနိုင်မနှင်းနဲ့မဖြစ်နိုင်တဲ့ဟာကိုလုပ်လိုက်တဲ့အခါကျတော့ဒီအဲ့လိုမျိုး right wing idea တွေကတို့တို့ကတွေးတာကအစိုးရကြောင့်မတင်မဲနဲ့ဒီလူတွေလာပြီးတော့အလုပ်လုပ်လို့ပေါ့ဒီတွေလာပြီးတော့နေရာယူလို့ဆိုတော့ကျွန်တော်တို့ဒီရွှေပြောင်းနေထိုင်အလုပ်လုပ်တဲ့ဒီနိုင်ငံမှာလာလုပ်လုပ်တဲ့လူတွေကတကယ်တမ်းကျတော့သူတို့တိုင်းပြည်မှာအလုပ်ခွင့်လုပ်ပိုင်ခွင့်မရှိတော်တော်စီးပွားရောလူမှုရောကြာဆုံးနိုင်ငံရေးတွေဒုက္ခရောက်ဒီရောက်လာပြီးတော့အဲ့လူတွေကတက်ကြွသွားအလုပ်လုပ်ကြတယ်လေဒီနိုင်ငံမှာတက်ကြွသွားသူတို့ကအလုပ်ရှိတယ်ရှိတာနဲ့သူတို့မှဘာမှပြဿနာမရှိတာနဲ့လုပ်တယ်ဗျဒီနိုင်ငံမှာစီးပွားရေးဘာစီးပွားရေးပြည်သူဝင်အောင်လုပ်တယ်အင်္ဂလိပ်တွေကြတော့ဒီမှာရှိတဲ့အင်္ဂလိပ်တွေကတော့သူတို့အစိုးရကိုရမ်းမျောကိုတယ်အဲ့ဒီဟာတွေပေါ့အဲ့ဒီဟာကြောင့်မလို့ကနပြောတဲ့ professor ပြောလိုက်တဲ့အချက်ကတကယ်ကိုအမှန်တရားပါပဲအဓိကတော့စီးပွားရေးလူမှုရေးတွေချွတ်ချုံကြပြီးတော့နိုင်ငံရဲ့အုပ်ချုပ်မှုညံ့ဖျင်းမှုကြောင့်မလို့အကုန်လုံးအဲ့ဒါကြီးဖြစ်တာပေါ့အခုကအဲ့ဒါလည်းအခုကမပြီးသေးဘူးဒါဒီပွဲကကျွန်တော်အခုလည်းကြားမှာပါကျွန်တော်ယူရိုတစ်ခုလုံးမှလည်းဖြစ်နေပြီဆိုတော့ဒီဟာကြီးဘယ်လောက်ထိတက်လာမလဲဆိုတဲ့ဟာဒီနိုင်ငံကိုအုပ်ချုပ်နေတဲ့လူတွေရဲ့တော့ policy ရေပုံမှာမူတည်မှာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဟောင်းရေ
ဟုတ်ကဲ့ကြာဟုတ်ကဲ့ကြာဟုတ်ကဲ့ကြာကျေးဇူးပါကိုတမောင်တန်းရေအခုလိုဒီမိုကရေစီနဲ့လူ့အခွင့်အရေးဖြစ်ပြိုင်အသားမှာကျွန်တော်ပြောခွင့်ရတဲ့အတွက်လည်းကျေးဇူးပါပဲ
ဟုတ်ကဲ့အခုဆွေးနွေးတင်ပြသွားခဲ့တဲ့သူကတော့ UK နိုင်ငံမှာလူ့အခွင့်အရေးနဲ့ပတ်သက်ပြီးလှုပ်ရှားမှုတွေထဲမှာပါဝင်နေတဲ့ UK ကလူ့အခွင့်အရေးရှင်ဟိုအောင်ဖြစ်ပါတယ်ကျွန်တော်တောင်းတပါ
ဒီမိုကရေစီနဲ့ဆန္ဒပြအတီကယုံကြောင့်ဥတ္တမအသံကိုအောင်နဲ့ဆွေးနွေးပေးကြတာပါ။မကြာခင်ဒုတိယပိုင်းနိုင်ငံဝတ်မှာလည်းနောက်ပတ်စဉ်ကဏ္ဍတွေဖြစ်တဲ့အာရှနိုင်ငံရေးလေယာစီဝါဥရိယာဒီနဲ့သတင်းတွေကတူတာတွေဆက်တိုက်လာဖို့ရှိပါသေးတယ်ခင်ဗျာ
။ View American တန်ရဲ့ရုပ်တံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်တော်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါရတယ်။ Radio Season တွေကိုလှိုင်းဒိုမီတာထုတ်လွှင့်မှုအပြင်ဂျိုဒူရုပ်တံ line နဲ့ကျွန်တော်တို့ View မြန်မာပိုင်း Internet ဆိုင်မှာနောက်တော့လူမှုကွန်ရက်ဆာမင်နာတွေဖြစ်တဲ့ YouTube နဲ့ Facebook ဆာမင်နာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ Flight Meter နဲ့ဖမ်းယူနားဆင်ခြင်းနဲ့သရရှင်တွေအနေနဲ့တော့ VOA Radio ညပိုင်းအစီအစဉ်ကို Radio နဲ့ဖမ်းယူနားဆင်နိုင်ပါတယ်။ နေ့စဉ် view မြန်မာညာချမ်း review season ကိုည9:00 နာရီကနေ 10:00 နာရီအထိ light meter 32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 9885တို့အပြင်စနစ်တနင်္ဂနွေတွေမှာထပ်တိုးလိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီစီစဉ်ကိုပြန်နားထောင်မယ်ဆိုရင်ည10နာရီကနေ17နာရီအထိခုနပြောသွားတဲ့မီတာလိုင်းအလုံးကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်။ VOA မနက်ခင်းရေဒီယိုအစီအစဉ်အပါအဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9နာရီရုပ်တံအစီအစဉ်တွေကိုတော့လူမှုမိတ်ဆွေရုပ်တံလိုင်းနဲ့အွန်လိုင်းပေါ်မှာ24နာရီနားဆင်ကြည့်ရှုနိုင်ပါတယ်။View American အသံရုပ်သံစီစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို View ကတင်ဆက်ပေးနေပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ။ View American အသံရဲ့ August 19ရက်နေ့စနေညရေဒီယိုစီစဉ်တွေကိုည10နာရီအထိရုပ်သံကပါဆက်ပြီးတော့တရားထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းနိုင်ဝက်ခတ်မှာလဲစနေညနောက်ပတ်စဉ်ကဏ္ဍတွေဖြစ်တဲ့လေယာစီးပွားနောက်ဥတုရာသီနဲ့သတင်းတွေတဲကတုတအစီအစဉ်တွေမလာခင်အာရှနိုင်ငံရဲ့အစီအစဉ်ပထမပါထိုင်ဝမ်နဲ့တရုတ်နောက်ရုရှားနဲ့တောင်ကိုရီးယားတင်းမာမှုတွေနဲ့ဂျပန်နဲ့နေတိုနှိစက်လာမှုတွေကိုပြောထားပါတယ်ထိုင်ဝမ်ကိုခွဲထွက်ဖို့လုပ်မယ်ဆိုရင်အပြစ်ပေးခံရမယ်လို့တရုတ်ကထိုင်ဝမ်သမ္မတသစ်သမ္မတလိုက်ချင်တေကိုထပ်မံကြေငြာပြောဆိုလိုက်ပါတယ်မြောက်ကိုရီးယားနဲ့ဆေးမမိတ်ချုပ်ဆိုခဲ့တဲ့ရုရှားနဲ့တော့တောင်ကိုရီးယားအကြားထိတ်တိတ်တင်းမာမှုတွေစတိုက်မြင့်တက်လာနေပါတယ်နောက်ဂျပန်ကတော့ဇူလိုင်လထဲမှာနေတိုဖွဲ့ဝင်နိုင်ငံတချို့နဲ့လေတပ်ပူတွေစစ်ဆင်ရေးတွေလစ်ကျင်ခဲ့ပါတယ်ဒီအကြောင်းကိုစော်မှုကြောင့်ပြောပြပေးပါအောင်ခင်ဗျာ
ထိုင်ဝမ်ခွဲထက်ဖို့ကြိုးပမ်းမယ်ဆိုရင်အပြစ်ပေးခံရမယ်လို့တရုတ်ကထပ်မံကြေငြာလိုက်ပြီးအမေရိကန်ပြည်ထောင်စုကိုပါတုံ့ပြန်ပြောဆိုလိုက်ပါတယ်ဒါအပြင်ထိုင်ဝမ်ကာကွယ်ရေးအတွက်အမေရိကန်ရဲ့လက်နက်ရောင်းချပေးတာကိုလည်းတရုတ်ကမကြေမနက်ကန့်ကွက်ခဲ့ပါတယ်။ဇွန်လ28ရက်နေ့ကတရုတ်ကာကွယ်ရေးဝန်ကြီးဌာနပြောရေးစုခွင့်ရှိသူဟူချန်းကအခုလိုပြောဆိုခဲ့ပါတယ်
။赖清德之流妄图篡改历史分裂国家必将遭受历史
赖清德အနေနဲ့တမိုင်းတွေကိုလိန်ညာပြီးခွဲထွက်ဖို့လုပ်မယ်ဆိုရင်တမိုင်းရဲ့ပြစ်တင်ရှုတ်ချခံရမှာဖြစ်တယ်လို့ဥပဒေအရပြစ်ပေးတာကိုလည်းခံရမှာဖြစ်ပါတယ်
။ထိုင်ဝမ်ကတော့တရားလွတ်လပ်တဲ့နိုင်ငံအဖြစ်ကြေညာမှာမဟုတ်ပဲလက်ရှိတရားအချုပ်အခြာနဲ့ယက်တည်နေတဲ့အတိုင်းဆက်လက်ယက်တည်သွားမှာဖြစ်ပြီးထိုင်ဝမ်ရဲ့တည်ရှိမှုကိုလက်ခံဖို့တရုတ်ကိုတိုက်တွန်းထားပါတယ်။သူတပားအမည်ကိုငရဲလို့ဖြစ်အောင်လုပ်မယ်လို့ပြောတဲ့သူတွေလည်းကိုယ်တိုင်ငရဲပြည်မှာလောင်မြိုက်ဖို့အသင့်ပြင်ထားကြလို့လဲတရုတ်ကာဝေးရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကကြိမ်းပောင်းပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့ဇွန်လဇန်နဝါရီကအမေရိကန်အင်ဒိုပစိဖိတ်ဒေသရည်တပ်အကြီးအကဲဆမ်ယူအယ်ပါဘရိုကတရုတ်ကထိုင်ဝမ်ကိုကျူးကျော်ရင်ထိုင်ဝမ်ရေလက်ကြားကိုမောင်းသူမဲ့လက်နက်တွေနဲ့တိုက်ခိုက်ချေမှုန်းမယ်လို့ပြောဆိုခဲ့ပါတယ်။ဒါကို Hellscape ငရဲလိုကြောင်းမဲ့ဖွယ်ရပြင်းထန်လာတယ်ဆိုတဲ့စကားလုံးနဲ့တင်စားပြောဆိုခဲ့ပါတယ်။ဒါကိုတရုတ်ဘက်ကတုံ့ပြန်ပြောဆိုတာပါ။ထိုင်ဝမ်အရေးအတွက်တရုတ်နဲ့အမေရိကန်အကြားပုံမိုတင်းမာလာပြီးအပြန်အလှန်စကားစစ်ထိုးတာတွေပုံမိုကျယ်လောင်လာသလိုပိတ်ဆို့အရေးယူတာတွေလည်းပုံမိုကျယ်ပြန့်လာပါတယ်။အမေရိကန်ကထိုင်ဝမ်ကိုလက်နက်ရောင်းတဲ့အပေါ်ဇွန်လ26ရက်နေ့တုန်းကလည်းတရုတ်ကကန့်ကွက်ဖြစ်ပါတယ်။ထိုင်ဝမ်လူလတ်ရေးကိုအင်အားသုံးလှုပ်ဆောင်လာမယ်ဆိုရင်စီရေးပဋိပက္ခဖြစ်လာလိမ့်မယ်လို့လည်းတရုတ်ကတတိပေးပါတယ်။ဇွန်လ18ရက်နေ့ကအမေရိကန်ကနေဒေါ်လာတန်360ကျော်ဘူးမောင်းသူမဲ့အသေးခံ drone အလုံး1000ကျော်ထိုင်ဝမ်ကိုရောင်းပေးခဲ့ပါတယ်။အခုလိုအချိန်မှာပဲတောင်ကိုရီးယားနဲ့ရုရှားအကြားတင်းမာမှုတွေပုံမိုတိုးလာနေပါတယ်။ရုရှားအနေနဲ့တစုံတရာအမှားလုပ်ခဲ့ရင်တောင်ကိုရီးယားနဲ့ဆက်ဆံရေးပြက်လိမ့်မယ်လို့တောင်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူလင်ဆူဆာကဇွန်လ28ရက်နေ့မှာပြောဆိုခဲ့ပါတယ်
။ဟန်နိုး관계돌이킬수없는결과를초래하지않도록
ရုရှားအနေနဲ့တောင်ကိုရီးယားနဲ့ဆက်ဆံရေးကိုထိခိုက်ပျက်စီးစေမယ့်အမှားတစုံတရာမပြုတ်လို့ဖို့သတိပေးလိုပါတယ်။ရုရှားအနေနဲ့မြောက်ကိုရီးယားပေါ်မိခိုအားထားနေတာကိုရပ်တန့်ပြီးကုလသမဂ္ဂလူမျိုးရေးကောင်စီအမြဲတမ်းအဖွဲ့ဝင်အနေနဲ့ပြုမှုလှုပ်ဆောင်ဖို့ကိုမျှော်လင့်ပါတယ်
။တောင်ကိုရီးယားအနေနဲ့ယူကရိန်းကိုလက်နက်ထောက်ပံ့တာတွေမလုပ်ဖို့ပြီးခဲ့တဲ့ရက်ပိုင်းကရုရှားကသတိပေးခဲ့ပြီးနောက်တောင်ကိုရီးယားကအခုလိုပြန်လည်သတိပေးလိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့ဇွန်လ20ရက်နေ့ကရုရှားသမ္မတဗလာဒီမာပူတင်မြောက်ကိုရီးယားကိုတွားရောက်ခဲ့ပြီးနှစ်နိုင်ငံစီရေးအရအပြန်အလှန်ကူညီဖို့သဘောတူစာချုပ်ခဲ့ပါတယ်။ အဲ့ဒီနောက်တောင်ကိုရီးယားကလည်းယူကရိန်းကိုလက်နက်ထောက်ပံ့ဖို့စဉ်းစားနေတယ်လို့ပြောဆိုခဲ့ပါတယ်။အဲ့ဒီနောက်တောင်ကိုရီးယားနဲ့ရုရှားအကြားအပြန်အလှန်တတိပေးတာတွေဖြစ်လာခဲ့ပါတယ်။မြောက်ကိုရီးယားဟာရုရှားစီကနေနည်းပညာတွေရယူနေတာပါ။ပယ်ထိပ်မစ်ဆိုင်းဒုံးကျည်တွေဆက်လက်စမ်းသပ်ပစ်လွတ်ခဲ့တယ်လို့ဇွန်လ29ရက်နေ့မှာမြောက်ကိုရီးယားသတင်းဌာနကကြေညာပါတယ်။တောင်ကိုရီးယားကလည်းဇွန်လ20ရက်နေ့လောက်ကစတင်ပြီးအမေရိကန်နဲ့တောက်လျှောက်ပူးတွဲစီရင်ပေးချင်နေပါတယ်။အမေရိကန်လေရင်တင်သင်းမော့ဟာလည်းတောင်ကိုရီးယားကိုဇွန်လ22ရက်နေ့မှာရောက်ရှိလာခဲ့ပါတယ်။အခုလိုကိုရီးယားကျွန်းဆွယ်ဒေသတွင်တင်းမာမှုတွေတိုးလာနေချိန်မှာပဲအိန္ဒိချင်းဂျပန်နိုင်ငံကတော့လာမယ့်ဇူလိုင်လအတွင်းနေတိုးအဖွဲ့ဝင်နိုင်ငံတချို့ဖြစ်တဲ့ဂျာမနီ၊ပြင်သစ်၊စပိန်စတဲ့နိုင်ငံတွေနဲ့ပူးတွဲလေတပ်စီရင်လေ့ကျင့်မှုတွေဂျပန်နိုင်ငံမှာဇက်တိုက်ပြုလုပ်သွားမယ်လို့ဇွန်လ25ရက်နေ့ကဂျပန်ကာကွယ်ရေးဝန်ကြီးကီဟာရာမီနိုရူကပြောဆိုခဲ့ပါတယ်။ဒီဥရောပ3နိုင်ငံကစစ်လေရင်တွေဟာဂျပန်နိုင်ငံကိုပထမဆုံးအကြိမ်ကြပြိုင်နက်ထဲရောက်ရှိလာကြမှာဖြစ်ပါတယ်။စပိန်နဲ့ဂျပန်ပူးတွဲလေ့ကျင့်တာဟာပထမဆုံးအကြိမ်ဖြစ်ပြီးဂျာမနီနဲ့ပြင်သစ်ကတော့ဒုတိယအကြိမ်ဖြစ်ပါတယ်။အခုလိုဒီနိုင်ငံတွေကနေစစ်တပ်တွေရောက်ရှိလာတာဟာအင်ဒိုပစိဖိတ်ဒေသနဲ့ဆက်ဆက်လှုပ်ဆောင်လိုတယ်ဆိုတာကိုပြသနေပါတယ်လို့ဂျပန်ကာကွယ်ရေးဝန်ကြီးကပြောပါတယ်။ဒါအပြင်စီရေးပူးတွဲလေ့ကျင့်ခြင်းအပြင်ဂျပန်ကာကွယ်ရေးတပ်ရဲ့စွမ်းရည်ကိုတိုးတက်စေုံမကဒီနိုင်ငံတွေနဲ့စီရေးပူးပေါင်းဆောင်ရွက်မှုကိုလည်းပုံမနှဆိုင်စေတာဖြစ်တယ်လို့ဂျပန်ကာကွယ်ရေးဝန်ကြီးကီဟာရာမီနိုရူကပြောဆိုခဲ့ကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာကြားလိုက်ရပါတယ်။
ထိုင်ဝမ်နဲ့တရုတ်နောက်ရုရှားနဲ့တောင်ကိုရီးယားတင်းမာမှုတွေနဲ့ဂျပန်နဲ့နေတူနှိစက်လာမှုတွေကိုကုစားမှုကြောင့်ပြတ်ပြတ်ခဲ့တာထပ်မံထုတ်လွှင့်ခဲ့တာပါအခုတော့လေယာစိုက်ပျိုးရေးသတင်းမှာပြည်ပသွင်းကုန်ဈေးသတ်မှတ်ထားကြောင်းဈေးတွေပိုတက်လာနေတာအပါအဝင်ကိုပြောထားပါတယ်ပြည်ပကနေတင်သွင်းရတဲ့ကွန်ပျူစီတွေအပေါ်မှာရည်ညွှန်းဈေးသတ်မှတ်လိုက်တဲ့မူဝါဒအသစ်ကြောင့်ပြည်တွင်းမှာကွန်ပျူစီရှားပါမှုပိုဆိုးမှာဖြစ်တယ်လို့ကုန်ဈေးနှုန်းတွေပိုမြင့်တက်လာနေတယ်လို့ကုန်သည်တွေကသုံးသပ်နေကြပါတယ်လေယာထွက်ကုန်တည်နေစေနှုန်းအတက်ကြကရောဘလို့ရှိတာကို Pharma Times Media ပြောပြပေးပါအောင်ခင်ဗျာ
မင်္ဂလာပါလေယာစီးပွားသတင်းများစီစဉ်ကနေကြိုဆိုပါရစေလေယာဆိုင်ပြည့်ချစ်သူများရှင်လန်းချမ်းမြေ့ကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီးပွားသတင်းတွေကိုကိုမြင့်မင်းဟန်နဲ့သူကျမမေစပယ်ကတင်ဆက်ပေးသွားပါမယ်
ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ပြည်ပကနေတင်သွင်းရတဲ့ကုန်ပစ္စည်းတွေအပေါ်မှာရည်ညွှန်းသေးတက်မှတ်လိုက်တဲ့မူဝါဒအစ်စ်ကြောင့်ပြည်တွင်းမှာကုန်စည်နှုန်းတွေထပ်ပြီးမြင့်တက်လာနိုင်တယ်ဆိုတဲ့သတင်းနဲ့စကြပါရစေ။ပြည်ပကနေတင်သွင်းရတဲ့ကုန်ပစ္စည်းတွေကကုန်ပစ္စည်းအမဲပေါင်း3,296မျိုးကိုသွင်းကုန်ရည်ညွှန်းစည်နှုန်းတက်မှတ်လိုက်တယ်လို့စီးပွားရေးနဲ့ကုသရေးဝယ်ရေးဝန်ကြီးဌာနကဩဂတ်လ12ရက်မှာထုတ်ပြန်လိုက်တာဖြစ်ပါရစေ။ဆောင်းစီဆေးဝါးနဲ့တခြားလိုအပ်တဲ့ကုန်ပစ္စည်းတွေကိုပြည်ပကနေတင်သွင်းနိုင်ဖို့အမေရိကန်ဒေါ်လာငွေရှားပါမှုပြဿနာနဲ့ရင်ဆိုင်နေရချိန်မှာတွင်းကုန်ကဏ္ဍပုံမကောင်းမွန်လာစေဖို့မလုပ်ဆောင်ပဲတွင်းကုန်ပစ္စည်းတွေအပေါ်ရည်ညွှန်းဈေးတက်မှတ်လိုက်တာကပြည်တွင်းမှာကုန်ပစ္စည်းရှားပါမှုနဲ့ဈေးနှုန်းမြင့်တက်မှုတွေဖြစ်ပေါ်လာနိုင်တယ်လို့ရန်ကုန်မြို့အခြေစိုက်ကုန်တယ်တဦးကသုံးသပ်ပါတယ်တွင်းကုန်ပစ္စည်းကိုရည်ညွှန်းဈေးတက်မှတ်တာကတရားဝင်တင်သွင်းမှုကိုရောကြစေပြီးတရားမဝင်မှောင်ကိုအယောင်းဝယ်ဈေးကွက်ကိုပိုအားပေးရရောက်တယ်လို့လဲကုန်တယ်တွေကဝေဖန်ကြပါတယ်လုပ်ငန်းရှင်တွေအနေနဲ့တွင်းကုန်လိုင်းတွေကိုအဆိုပါရည်ညွှန်းစည်းနှုန်းအတိုင်းသာလိုက်နာဆောင်ရွက်ရမှာဖြစ်ပြီးလိုက်နာမှုမရှိဘူးဆိုရင်လုပ်ငန်းလိုင်းစဉ်ပြန်လည်လျှောက်ထားရမှာဖြစ်ပါတယ်လက်တလုံးမြန်မာနိုင်ငံမှာအမေရိကန်ဒေါ်လာကို9000ကျပ်နီးပါးထိဈေးမြင့်တက်နေသလိုထိုင်းငွေတစ်ပတ်ကိုမြန်မာငွေ200နီးပါးလောက်ထိပေါက်ဈေးရှိနေပါတယ်ဘဟုပန်ကလည်းဒေါ်လာငွေလုံလောက်အောင်ရောင်းချပေးနိုင်မှုမရှိတာကြောင့်စားအောင်စီ73စီနဲ့အိမ်သုံးဆေးဝါးပြက်လက်မှုတွေဖြစ်ပေါ်နေပြီးစောက်လုပ်ရေးစားတောက်ကုန်နဲ့စိုက်ပျိုးရေးသွင်းအားစုဈေးနှုန်းတွေကလည်းစစ်တကအာဏာမသိငင်2020ခုနှစ်ကထက်3လောက်ထိမြင့်တက်နေတာကိုပြည်သူတွေဟာမျက်စိုင်နေရတာဖြစ်ပါတယ
်စိုက်ပျိုးရေးဘဏ်ကချင်းငွေထုတ်မပေးလို့ပြည်မကနေအတူကြီးကြီးနဲ့ချင်းငါစိုက်ပျိုးနေရတယ်လို့တောင်သူတွေကပြောဆိုလာပါတယ်မြန်မာလေယာဖူဖြူရေးဘဏ်ကအခုနှစ်မိုးရာသီအတွက်စိုက်ပျိုးဈေးချင်းငွေထုတ်ပေးခြင်းမရှိသေးတာကြောင့်ပြည်မကနေချက်တသိန်းကိုအတိုး20ရာခိုင်နှုန်းလောက်နဲ့ချေယူပြီးစိုက်ပျိုးနေရတယ်လို့ပဲခူးတိုင်းပောက်ခုံမြို့နယ်အတွင်းကပ ပင်းနှိုင်းဆိုင်တောင်သူတွေကပြောပါတယ်မွေးရသည့်စိုက်ပျိုးစရိတ်ချင်းဝင်းနေနဲ့စပါးတင်းတဲ့အတွက်တအီကားကိုချက်နှစ်သိန်းနှုန်းနဲ့အချားရသည့်နယ်တွေဖြစ်တဲ့မြေပင်နန်းပဲစင်ကုန်ပဲတီစိတ်တို့အတွက်တအီကားကိုချက်တစ်သိန်းနှုန်းနဲ့နှစ်စီထုတ်ချေပေးနေတာပဲဖြစ်ပါတယ် ချင်းဝင်းကိုနေ့စဉ်ဇူလိုင်လကောင်မှာထုတ်ပေးလို့ရှိပေမယ့်မြမလေးရဲ့ပူပြူရေးပင်ကချင်းဝင်းနဲ့ပတ်သက်လို့ဘာမှထုတ်ပြန်ပြောဆိုလာတာမျိုးမရှိသေးဘူးလို့ပောက်ခေါင်းမျိုးနဲ့အတွင်းကပဲဆိုင်တောင်သူဒေါ်ခင်ကြီးကဆိုပါတယ်ဆက်တုံးစီလောက်တာ900ခန့်နဲ့တွင်အဆုစင်းတို့ရဲ့အစာမတန်မြင့်တလာတဲ့အတွက်ပြီးခဲ့တဲ့နေ့ကပဲဒီစိတ်တအီကားကိုစိုက်ပြူစရိတ်6သိန်းလောက်ရှိပေမယ့်အခုန ုက်ပြူရတာဖြစ်ပါတယ်စိုက်ပြူရေးပန်အနေနဲ့ချင်းဝင်ကိုတောင်သူတွေအမှန်တကယ်လိုအပ်တဲ့စိုက်ပြူရဒီမှာထုတ်ချေးပေးတာမျိုးမဟုတ်ပဲစိုက်ပြူချိန်ကျော်လွန်မှထုတ်ချေးပေးတာမျိုးဖြစ်တဲ့အတွက်အချိန်ကာလလွဲမနေသလိုချင်းဝင်ပါမနာကလည်းနေပါနေရကြတော့တောင်သူ60ရာခိုင်နှုန်းလောက်ဟာပြမကနေအတူကြီးကြီးနဲ့ချေးယူစိုက်ပြူနေရတယ်လို့လဲမကွေးတိုင်း6မြို့နယ်ကပဲစိုက်တောင်သူဦးစိုးလိုင်ကပြောဆိုထားပါတယ်စိုက်ပြူရေးတွင်အစုစည်းတွေအဆမတန်မြင့်တက်လာပေမဲ့တိုက်ပွဲတွေနဲ့လမ်းပန်းဆက်တွေရပြတ်တောင်မှုတွေကြောင့်တင်းနဲ့ဇင်းတို့တွေကြဆင်းနေလို့တောင်သူတွေအကျွေးတဲ့နေရာတွေပိတ်မိနေတယ်လို့လဲစိုက်ပြူရေးပညာရှင်တွေကထောက်ပြထားပါတယ
်အိန္ဒိယနိုင်ငံကိုပြောင်းစတင်တင်ပို့တဲ့နှစ်မှာပဲတက်ချေမကိုက်လို့တင်ပို့မှုရနာလိုက်ရသူတွေရှိနေပါတယ်အိန္ဒိယနိုင်ငံဈေးကွက်ကိုမြမပြောင်းစတင်တင်ပို့တဲ့အခုနှစ်မှာပဲဈေးကွက်နဲ့ကုန်ကားစရိတ်တွက်ချေမကိုက်တဲ့အတွက်တင်ပို့မှုရနာလိုက်ရတဲ့ကုန်တွေအများကြီးရှိလာတယ်လို့ပြောင်းကုန်တွေအတိုင်းဝိုင်းကပြောပါတယ်အိန္ဒိယနိုင်ငံကစတင်ဝယ်ယူချိန်ကစိတ်ကမ်းရောက်အဖို့ပြီးဈေးနှုန်းအနေနဲ့ပြောင်းတန်ကိုအမေရိကန်ဒေါ်လာ230ကနေ250လောက်ထိဈေးပေးဝယ်ယူခဲ့ပေမဲ့လက်ရှိမှာအိန္ဒိယဘက်ကပေးတဲ့ဈေးကထိုင်းကုန်တွေတွေပေးတဲ့ဈေးထက်နှိမ့်ကျနေတဲ့အတွက်တင်ပို့မှုရနာလာကြတာဖြစ်တယ်လို့ကုန်တွေတွေကပြောပါတယ်လက်ရှိမှာအိန္ဒိယနိုင်ငံဈေးကွက်ကိုကြိုယောင်းကြိုဝယ်စာချုပ်ချုပ်ထားတဲ့ကုန်တယ်တွေသာဆက်လက်တင်ပို့နေကြပြီးကုန်တယ်အများစုကတော့ထိုင်းနိုင်ငံဈေးကွက်ကိုအခွန်ကင်းလုပ်ခွင့်ကာလအတွင်းပြောင်းတန်းချိန်အများအပြားတင်ပို့နိုင်ဖို့ပြင်ဆင်နေကြပါတယ်ထိုင်းနိုင်ငံအနေနဲ့ပြည်ပကပြောင်းသီးနှံတွေကိုနှစ်စဉ်ဖေဖော်ဝါရီလ1ရက်ကနေဩဂုတ်လ31ရက်အတွင်းအကောက်ခွန်ကင်းလုပ်ခွင့်ကာလတတ်မှတ်ပြီးဝယ်ယူနေတာဖြစ်လို့အခုဩဂုတ်လကုန်မှာအကောက်ခွန်ကင်းလုပ်ခွင့်ကာလပြီးဆုံးတော့မှာဖြစ်ပါတယ်ထိုင်းနိုင်ငံနဲ့အဓိကကုန်သွယ်မှုပြုလုပ်နေတဲ့ကရင်ပြည်နယ်မြဝတီနယ်ဆက်ကုန်သွယ်ရေးစခန်းကတိုက်ပွဲတွေကြောင့်ကုန်သွယ်မှုတွေရပ်နားထားရတယ်လို့ရှမ်းပြည်နယ်အခြေပိုင်းတာချီလိုက်ဘက်မှာလည်းလမ်းခီးအချိန်ကြန့်ကြာမှုတွေရှိနေပြီးဘိုးရင်ကာလဖြစ်တဲ့အတွက်ကုန်သမောရရှိမှုအကန့်အသတ်တွေလည်းရှိနေတယ်လို့ကုန်တွေကပြောပါတယ်တရုတ်နဲ့စင်ကာပူနိုင်ငံကတော့ရန်ကုန်စိတ်ကမ်းကတဆင့်ပင်လယ်ရေကြောင်းကိုအသုံးပြုပြီးတန်ချိန်နဲ့ငယ်တင်ပို့နေတယ်လို့ပြည်တွင်းအစာချက်စက်ရုံတွေကသာအဓိကရောင်းချနေတာလို့ဆိုပါတယ်လက်ရှိနိုင်ငံကပြောင်းဈေးကွက်မှာစိတ်ကမ်းရောက်အဖို့ပြီးဈေးနှုန်းကတရံကိုအမေရိကန်ဒေါ်လာ250ကနေ290ဝန်းကျင်ထိပေါ့ဈေးရှိနေပြီးရန်ကုန်ပြည်နယ်ဈေးကွက်မှာတော့ပြောင်းတစ်ပိတ်သာကို1500ကျပ်လောက်သာပေါ့ဈေးရှိနေပါတယ
်အခုဆက်ပြီးဩဂုတ်လ6ရက်နေ့ကနေ23ရက်နေ့ထိဈေးကွက်တွင်တည်ကြနေပြီဖြစ်သွားတဲ့လေယာထွက်ကုန်ဒီနယ်ဈေးနှုန်းတွေကိုပြောပြပေးချင်ပါတယ်အခုဒီဘက်မှာပြင်တွင်းစားသုံးမှုများတဲ့ဘဲတွေအယောင်းဝယ်ကောင်းဈေးကောင်းရနေပြီးပြင်ပပုတ်ကုန်ဘဲတွေကတော့အယောင်းဝယ်အေးနေပေမဲ့ကျင့်ဝေတန်ဖိုးကြဆင်နေရကြောင်းဈေးမြင့်တက်နေပါတယ် Bukum Berry Pitem Mapega, Changwe Tambuja Sinilo, Sanchin Ten Zimita Nibime, Yangwe Inirelo Kongberiga Piovari, Jangon Vino Kozida Zikwemaro, Picare Ogola Chayeninga, Mapbe Tango, Tonsali Ting the Tongja Pauzi Shigabi, Ogola Satong Yenimaro Tango, Tonsa Kunatang Kotang Tongtongja Timita Lavare. The bad drink the tango, don't think chatang shit on jetting me the lara web separate.
Betting on a young way, any be me. A kunima to no navy, see what a legend any raja, see that I mean that nibare. Bigger ogola chow nigga, young old Vienna goes in Zigama. Betting on a tango, listen not then shut down the town jet bows the shigavi. Ogola satong any mara. The tango, listen couldn't think not down around jetty, see me and that lavare. The bad drink the dango, lit down don't out your one genti, same in the larago, to yavare.
Pindu Santa Munares to Vegale, mentally peziquema, young way to be zig on the lule con de rigap yovare. Mandalay consider Ziquemaro, Ogala Satoyeninga, Soto Pechunga, Nasa Kudraman Ninga Paitan with the Ego, Tontain the Town Gene, Soto Beckanidaga, the Ego, Nandi Japauzi Navy, Ogala Kuniani Pauzi Nation, the Ego, Amusa Line the Tongani, Natong Chazi Mita Larago to Yavare. A Kutan Sapit Haritina Zino Riga, China Yapian Lemuration Ivaration.
ဒီတွင်သွင်းကုန်စည်သတ်မှတ်လိုက်တာကြောင့်ဈေးတွေပိုတက်လာနိုင်တာပါဝင်ကိုဖာမတိုင်းစ်မီဒီယာဖွဲ့ပြပြပေးခဲ့တာပါအခုတော့ဥရရာဒီနဲ့အနာဂတ်အစီအစဉ်မှာကမ္ဘာပူချိန်လွန်ကဲမှုတန်းကလင်းငယ်သံများစွာချီပိုခံလာရတာကိုပြောထားပါတယ်ကလေးတွေဟာသူတို့အဖိုးဖွားတွေခက်ခါတဲ့နှစ်ဆပိုးတဲ့အပူတန်းအောင်ပညာရေးကျန်းမာရေးထိခိုက်လာတယ်လို့ကုလသမဂ္ဂကလင်းများရေးမုံငွေဖွဲ့ UNICEFကသတိပေးလိုက်ပါတယ်ပူလွန်လို့ကြောင်းတွေပေးရပြီးကလေးသန်း60ကျော်အထိကြောင်းမတန်းနိုင်ပဲဒီရက်နေ့ပိုခံနိုင်ရတဲ့နိုင်ငံတွေကိုကူညီပေးဖို့
It is estimated to kill almost 500,000 people a year. And that's about 30 times more than tropical cyclones.
အပူလွန်ကဲမှုကြောင့်တနစ်ကိုလူသန်းတဝက်လောက်အသက်ဆုံးရှုံးနေရပါတယ်။အပူပိုင်းမုန်တိုင်းကြောင့်ဒီဆုံးရတဲ့အရေအတွက်အဆ
30 ကောင်းလို့ပြောရမှာဖြစ်ပါတယ်။ကမ္ဘာအပူချိန်တွေဆက်ပြီးတော့မြင့်တက်နေတဲ့အတွက်ကမ္ဘာတဝန်းအပူဒဏ်နဲ့ရင်ဆိုင်နေရတဲ့ကလေးငယ်အပါအဝင်လူသန်းပေါင်းများစွာရှင်နေပြီးတော့အပူဒဏ်လျှော့ချနိုင်ရေးတက်ဆိုင်ရာအစိုးရပိုင်းကအရေးတကြီးဆောင်ရွက်ဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူဒရက်စ်ကဇူလိုင်လကုန်ပိုင်းကအရေးပေါ်တိုက်တွန်းသွားတာပါ။နေ့စဉ်အပူချိန်လွန်
ပူပြင်းတဲ့နေ့တွေပိုးပြီးတော့ကြုံနေရတာကြောင့်ကလေးတွေရဲ့အသက်အန္တရာယ်ထိခိုက်လာနိုင်တယ်လို့ကုလသမဂ္ဂကလေးများရမုံငွေအဖွဲ့ UNICEF ကလည်းဩဂုတ်လလဲထဲမှာပြောပါတယ်UNICEF ရဲ့ညှိနှိုင်းရေးမှူးချုပ်လီလီကပရနီကအခုလိုထောက်ပြသွားပါတယ်။ It means
that 1 in 5 children are now living through twice as many days of extremely hot temperatures as their grandparents.
လီငါယောက်မှာတယောက်ဟာလွန်ခဲ့တဲ့အနှစ်50 60လောက်ကသူတို့အဖိုးအဖွားတွေကြုံတွေ့ခဲ့ကြရတဲ့အပူလွန်ခဲ့တဲ့ရက်တွေထက်နှစ်ဆလောက်ပိုပူပြင်းတဲ့နေ့ရက်တွေကိုဖြတ်သန်းနေရပါတယ်။ဒီတိုင်းဆက်သွားနေမယ့်လမ်းကြောင်းကကလေးတွေအတွက်ပိုဆိုးလာမှာပါ။ပုံမှန်ပူပြင်းနေရှိတဲ့တိုင်းပြည်တွေနဲ့မကပဲဥရောပတိုင်းမြောက်ပိုင်းအာဖရိကနဲ့အမေရိကရဲ့အပါအဝင်ကမ္ဘာတဝန်းလုံးအပူလိုင်းတွေပေါ်ပေါက်နေတာပါဒီလိုအပူဒဏ်မျိုးကဘယ်သူမှဆိုအန္တရာယ်ရှိနိုင်တယ်လို့အထူးသဖြင့်ကလေးတွေကပိုဆိုးပါတယ
်ဥတုရာသီတွေဆက်လက်ပြောင်းလဲနေပြီးတစ်ကမ္ဘာလုံးအပူချိန်တွေစမ်းချိန်တင်အောင်မြင့်တက်လာတာကြောင့်လွန်ခဲ့တဲ့နှစ်ပေါင်း60ကတည်းကစာရင်ပူပြင်းတဲ့ရက်တွေကနှစ်ဆလောက်တိုးလာတယ်လို့ UNICEF ကပြောပါတယ်အပူချိန်မြင့်တက်မှုဟာကလေးတွေအပါအဝင်ကိုယ်ဝန်ဆောင်အမျိုးသမီးတွေရဲ့အသက်အန္တရာယ်ကိုပါထိခိုက်နေတယ်လို့ UNICEF က AFP သတင်းကိုပြောပါတယ်အပူချိန်ပြင်းထန်လို့စာသင်ကျောင်းတွေပိတ်ရတဲ့အတွက်လဲ2024ခုနှစ်ဩဂုတ်လအထိပညာရေးကိုထိခိုက်နေရတဲ့ကလေးငယ်ပေါင်းကတန်80ထက်မနည်းရှိတယ်လို့လဲထောက်ပြပါရယ် 2020 and 2021 ကနေကြာငါးနှစ်တာကာလနဲ့1920ဆယ်လေးခုနှစ်ကြာအပူချိန်35ဒီဂရီဆယ်လ်ဆီယပ်အထိရောက်ခဲ့တဲ့နေရာတွေကိုယူနီဆက်ကအနိုင်ရှင်တွက်ချက်တာပါဒါဟာကုလသမဂ္ဂကလက်လမ်းမမီတဲ့နိုင်ငံတွေရှိနေသေးတဲ့အတွက်တကယ်အရေးအတွက်ကဒီထက်များပိုပဲရှိတယ်လို့လဲကပရနီကပြောပါတယ်
Their bodies The bodies of young children are not like little adults. They have much more vulnerability to extreme heat. Their hearts beat faster.
ကလေးလေးတွေဟာတိတ်ပြီးနုနေပါတယ်။သူတို့ကလေးတွေရဲ့နှလုံးခုန်လုံးကလည်းလူကြီးတွေထက်ပိုပြီးညံတယ်လို့အသက်ကိုလည်းခက်မြန်မြန်ရှူကြရပါတယ်။ပူလာပြီးဆိုရင်သူတို့ရဲ့ခန္ဓာကိုယ်လေးတွေကအေးသွားအောင်သူတို့ဘာသာမလုပ်နိုင်ကြပါဘူး။ကျန်းမာရေးဘက်ကကြည့်ရင်ဒါကတိတ်အန္တရာယ်များပါတယ်။နောက်ပြီးအပူလွန်ကဲလာရင်စာတင်ကြောင်းတွေကလည်းပိတ်နေကြရတဲ့အတွက်ပညာရေးလည်းထိခိုက်ကြရပါတယ်။ကလေ
ိုင်ဖို့လေအေးပေးဆက်တဲ့ပန်ဂါလိုပစ္စည်းမျိုးတွေလည်းနေရာတိုင်းမှာမတန်နိုင်ကြပါဘူး။နေ့အပူချိန်35ဒီဂရီနဲ့အထက်ရောက်လာတဲ့ရက်နဲ့ကြုံနေရတဲ့ကလင်းငယ်အများစုဟာအာဖရိကတိုက်အနောက်ပိုင်းနဲ့အလဲပိုင်းကဖြစ်ပြီးတော့ဒေတာရင်ကလင်းငယ်39ရာခိုင်နှုန်းထိရှိပါတယ်။လက်တင်အမေရိကတိုက်နိုင်ငံတွေမှာတော့အပူလွန်ခဲ့တဲ့နေတွေကြားရှင်သန်နေရတဲ့ကလင်းငယ်ပေါင်းက48တန်းကျော်ရှိပါတယ်။အခုလိုအပူချိန်မြင့်တက်မှုကတကမ္ဘာလုံးမှာတစ်နေ့တစ်နေ့ပိုဆိုးလာနေတယ်လို့လည်း UNICEF ကပြောပါတယ်။အပူချိန်မြင့်မားတာဟာကလင်းငယ်တွေအာဟာရချို့တက်မှုကိုဖြစ်ပေါ်စေနိုင်ပြီးတော့အထူးသဖြင့်ပူနွေးတဲ့ရာသီဥတုမှာပြန့်နှံ့ပေါက်ပွားကြတဲ့ငှက်ဖြားနဲ့တွဲလွန်တုတ်ကွေးရောဂါတွေကိုလည်းကလေးတွေပိုးပြီးတော့ရင်ဆိုင်ရနိုင်တယ်လို့ UNICEF ကသတိပေးပါတယ်။
And think long and hard about policies that really meet the needs of the most vulnerable groups, not just because they need to be protected now, but it is their future.
ဦးရယာဒီပြောင်းလဲမှုကြောင့်ထိခိုက်နိုင်ခြင်းအများဆုံးအုပ်စုတွေရဲ့လိုအပ်ချက်ကိုနားလည်သဘောပေါက်ပြီးသူတို့ရဲ့လိုအပ်ချက်နဲ့ညီရေရှည်မူဝါဒတွေချမှတ်ဖို့ကမ္ဘာရဲ့ရက်ကအစိုးရအဖွဲ့တွေကိုကျမတို့တိုက်တွန်းတောင်းဆိုပါတယ်။ကလေးတွေကိုလက်ရှိအကာအကွယ်ပေးဖို့တွေမကပဲသူတို့ရဲ့အနာဂတ်ကိုလည်းကာကွယ်ပေးကြရမှာပါ။အနာဂတ်ကိုပြောင်းလဲသွားစီမဲ့ဥရုယာတိပြောင်းလဲမှုထိန်းချုပ်ရေးအစီအစဉ်တွေဟာသူတို့အတွက်ကျမတို့ချန်ထားပေးရမယ်အမွေနှစ်တွေလည်းဖြစ်ပါတယ
်။အပူလွန်ကဲခြင်းဟာအာယုံကျော်ဖွံ့ဖြိုးမှုနဲ့စိတ်ကြမ်းမာရေးကိုပါထိခိုက်စေနိုင်ပါတယ်။အပူဒဏ်ရဲ့လက္ခဏာတွေကိုသတိပြုမိလောက်အောင်မိဘတွေနဲ့ကျန်းမာရေးဝန်ထမ်းတွေပုံမို့လေ့ကျင့်သင်ကြားပေးဖို့လဲ UNICEF ကတိုက်တွန်းထားပါတယ်။ဥရုယာတိပြောင်းလဲမှုနဲ့အပူချိန်မြင့်တက်မှုဟာကမ္ဘာပေါ်မှာရှိတဲ့ကလေးတိုင်းကိုထိခိုက်စေတဲ့ပြဿနာပါ။အပူချိန်မြင့်တက်စေတဲ့ဖလုံအိမ်တက်ငွေထုတ်လုပ်မှုကိုလျှော့ချပြီးတော့အပူချိန်ကိုမထိန်ထားနိုင်သမျှဒီပြဿနာကပိုဆိုးလာဖို့ပဲရှိတယ်လို့လည်း UNICEF ကထောက်ပြပါတယ်။အချမ်းသာဆုံးနိုင်ငံတချို့မှာရုပ်ကြွင်းလောင်စာတွေပုံမိုးထုတ်ယူနေတာဟာလူသားတို့ရဲ့အနာဂတ်ကိုဖျက်ဆီးတဲ့လုပ်ရအဖြစ်ကုလအတွင်းမှုချုပ်ကလည်းဥပမာပေးပြောဆိုထားပါတယ်။ဒါကြောင့်လဲနှောင်မျိုးဆက်တဲ့အတွက်နိုင်ငံတိုင်းရုပ်ကြွင်းလောင်စာထုတ်ယူမှုတွေကိုမျှတစွာအလင်းအမြန်ဖယ်ရှားဖို့လိုတယ်လို့လည်းကုလသမဂ္ဂအတွင်းမှုချုပ်ကတိုက်တွန်းပြောကြားတော့ပါတယ်။ကျမနင်္ဂလာပ
ါကဘာအပူချိန်လွန်ကဲမှုတန်းကလေးငယ်သံများစွာချီပို့ခံလာရတာကိုနှက်လောင်ပြောပြခဲ့တာပါအခုတော့သတင်းတွေတဲ့ကတုဒ္ဒအစီအစဉ်မှာလူသားချင်းစာနာကူညီမှုအကြောင်းကိုပြောထားပါတယ်စစ်ပွဲပဋိပက္ခတွေကြောင့်ရေးပေါ်အကူအညီလိုအပ်နေတဲ့သူတွေကိုအသက်အန္တရာယ်ကကူညီနေကြသူတွေလူသားချင်းစာနာစရာအကူအညီပေးနိုင်ဖို့အားထုတ်မှုတွေကိုမိမောင်းထိုးပြတဲ့အနေနဲ့နှစ်စဉ်ဩဂတ်လ19ရက်နေ့ကိုကမ္ဘာလူသားချင်းစာနာထောက်ထားမှုနေ့ဖြစ်ကုလသမဂ္ဂကသတ်မှတ်ထားပါတယ်။ကမ္ဘာမှာလူသားချင်းစာနာမှုအကူအညီတွေဘလောက်လိုအပ်နေသလဲဆိုတာမန်နီယိုလင်းပြောပြပေးပါအောင်ခင်ဗျာ
။ဒီကနေ့2023ခုနှစ်ဟာလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးသူတွေအတိအပြောက်အများဆုံးနှစ်ဖြစ်တယ်လို့ကုလသမဂ္ဂက2024ဩဂုတ်လ19ရက်နေ့မှာကြာရောက်တဲ့ကမ္ဘာလူသားချင်းစာနာထောက်ထားမှုနေ့အတွက်ပြောဆိုထားပါတယ်။ဒါကြောင့်လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးနေတဲ့အလုပ်သမားတွေနဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအထောက်ပံ့တွေကိုတိုက်ခိုက်တာတွေရပ်တန့်သွားစေဖို့နဲ့အရက်သားတွေနဲ့အရက်သားတွေရဲ့အခြေခံအဆောက်အုံတွေပေါ်တိုက်ခိုက်တာတွေရပ်တန့်ဖို့လှုပ်ရှားဆောင်ရွက်မှုတွေလှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းကုလသမဂ္ဂကပြောဆိုထားတာပါကုလသမဂ္ဂရဲ့လေးလာမှုတွေအရတော့2024မလကနေအခုအချိန်ထိ6လအတွင်းဂါဇာဒေသတစ်ခုထဲမှာတွင်လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးလှုပ်သား150ကျော်အသက်ပေးခဲ့ရပါတယ်။ပြီးခဲ့တဲ့2023လေးလာချက်တွေအရတော့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးနေတဲ့လူသားတွေအတွေ့အနည်းအများဆုံးနေရာကတောင်ဆူဒန်ဖြစ်ပြီးဆူဒန်ကတော့ဒုတိယအနည်းအများဆုံးဖြစ်ပါတယ်။
ပါလက်စတိုင်း
နိုင်ငံမြေဆူဒန်မြန်မာနဲ့ကမ္ဘာနေရာတချို့တွေမှာတန်းနဲ့ချီတဲ့လူတွေဟာကျန်းမာရေးပညာရေးတောက်တုံးရည်နဲ့တခြားတန့်စင်မှုဆိုင်ရာအသုံးဆောင်နေမှရှိပဲနေထိုင်နေကြရတယ်လို့လည်းဆိုပါတယ
်ယေဆုယေယေ
လက်ရှိ2024ခုနှစ်ထဲလူသားချင်းစာနာမှုဆိုင်ရာအကူအညီအများဆုံးလိုအပ်နေတဲ့နေရာကတော့ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံမှာလူပေါင်း25သန်းခွဲနီးပါးဟာအကူအညီတွေလိုအပ်နေပါတယ်။အဲဒီနောက်မှာတော့ဆူဒန်ဖြစ်ပါတယ်။ဆူဒန်ကလူပေါင်း25သန်းနီးပါးအကူအညီမှုတွေလိုအပ်နေတာပါ။တခြားအကူအညီလိုအပ်နေတဲ့လူဦးရေအရေအတွက်အများဆုံးနိုင်ငံတွေကတော့အာဖဂန်နစ္စတန်မှာ 23.8 သန်း၊အီသီယိုးပီးယားမှာ 21.4 သန်း၊မြန်မာမှာ 18.6 သန်းလို့ဖြစ်ပါတယ်။အခုလိုအခက်အခဲတွေနဲ့ကြုံတွေ့နေရတဲ့နိုင်ငံတွေအတွဲကျွယ်ဝတဲ့နိုင်ငံတွေကတော့လူသားချင်းဆိုင်ရာအကူအညီလှူဒန်းမှုတွေပေးကြပါတယ်။ဒီလိုအကူအညီတွေပေးကြတာမှာအများဆုံးအကူအညီပေးတဲ့နိုင်ငံကတော့အမေရိကန်ပြည်ထောင်စုဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုကပြီးခဲ့တဲ့2023ခုနှစ်အတွင်းလူသားချင်းဆိုင်ရာအကူအညီအနေနဲ့အမေရိကန်ဒေါ်လာပန်းပေါင်း 9,489 သန်းကျော်လှူဒန်းခဲ့တာပါ။အမေရိကန်ပြည်အောင်စုပင်းရင်တော့ဂျာမနီနိုင်ငံကတန်း 2,000 ကျော် UK ကတန်း 950 ကျော်ဂျပန်က 685 တန်းကျော်နော်ဝေးက 640 တန်းကျော်ကနေဒါက 959 တန်းကျော်ပြင်သစ်က 549 တန်းကျော်ဆွီဒင်က 434 တန်းကျော်နဲ့လူသားချင်းဆိုင်ရာအကူအညီတွေအတွက်လှူဒန်းမှုအများဆုံးနိုင်ငံတွေဖြစ်ကြပါတယ်ဒီလိုလှူရမ်းမှုတွေရှိနေတဲ့ကြားကပဲလက်ရှိဖြစ်ပေါ်နေတဲ့စစ်ပွဲတွေတဘာဝဘေးအန္တရာယ်တွေငှားမို့ခေါင်းမမှုတွေစတဲ့အခြေအနေတွေအရာကမ္ဘာပေါ်ကနိုင်ငံ12နိုင်ငံဟာလူသားချင်းစာနာမှုအကူအညီတွေအထူးလိုအပ်နေတယ်လို့လည်းကုလသမဂ္ဂကပြောဆိုထားတာပါအဲ့ဒီနိုင်ငံတွေကတော့မြန်မာနဲ့နေနိမိတ်ချင်းထိစပ်နေပြီးရိုဟင်ဂျာဒုက္ခသည်တွေရှိတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအာဖရိကနိုင်ငံတွေဖြစ်တဲ့ဘာကီနာဖာဆိုကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံယူဂန်နာဟေတီကင်ညာနဲ့အတူပါကစ္စတန်နဲ့မြန်မာနိုင်ငံတို့ပဲဖြစ်ကြပါတယ်ကုလသမဂ္ဂအနေနဲ့ကတော့ကမ္ဘာနိုင်ငံတချို့မှာဖြစ်ပွားနေတဲ့စစ်ပွဲတွေနဲ့ပဋိပက္ခဘေးအန္တရာယ်တွေသဘာဝဘေးအန္တရာယ်တွေကြောင့်အခက်အခဲတွေရင်ဆိုင်နေရတဲ့သူတွေနဲ့သူတို့ကိုအသက်အန္တရာယ်အမျိုးမျိုးကြားကအကူအညီတွေပေးနေတဲ့လူသားချင်းစာနာမှုအကူအညီပေးလှူဒါန်းတွေကိုအတိအမှတ်ပြုနိုင်မှုနဲ့တတ်နိုင်တဲ့ဘက်ကအကူအညီတွေပေးနိုင်ကြဖို့2008ခုနှစ်ကစပြီးနှစ်စဉ်ဩဂုတ်လ19ရက်နေ့ကိုကမ္ဘာလူသားချင်းစာနာမှုနေ့အနေနဲ့တတ်မှတ်ပေးကြရပါရှင်
လူသားချင်းစာနာမှုအကူအညီအကြောင်းမှန်းညွှန်းလင်းပြပြခဲ့တာပါအခုတော့အခုလိုပတ်စဉ်ကဏ္ဍတွေပြီးမှတော့ VO ရဲ့စနေညစီစဉ်နေဆုံးမသက်ခင်နောက်ဆုံးရသတင်းအချင်းချက်ကိုကျွန်တော်ပဲဆက်ပြပြပေးပါမယ်တရားမဝင်မြန်မာစားကုန်တချို့ကိုအမေရိကန်ကသတိပေးလိုက်ပါတယ်အမေရိကန်ကိုမြန်မာနိုင်ငံကတင်သွင်းနေတဲ့အစားအသောက်တွေကတရားမဝင်ဝင်ရောက်လာတဲ့အသားစီသွပူးနဲ့မဝင်ကားအနှစ်တချို့ကိုမစားသင့်ဘူးလို့အမေရိကန်အစိုးရကသတိပေးလိုက်တာပါအဖွားလက်ရာအသားဟင်းငါးဟင်းစီသွပူးအစုံနောက်စံပြတော်ချီမဝင်ကားအနှစ်ထိမိဂိမော်လမြိုင်မဝင်ကားအနှစ်တွေကိုစားသုံးရောင်းချခြင်းမဖြစ်ဖို့လေယာဆိုင်ပြေးဝင်ကြီးဌာနရဲ့စားတောက်ကုန်ဘေးကင်းလုံခြုံရေးနဲ့စစ်ဆေးဌာနFSIS ကအများပြည်သူသတိပေးချက်အနေနဲ့ထုတ်ပြန်ခဲ့တာဖြစ်ပါတယ်။နောက်အင်ဒိုနီးရှားမှာတော့လွတ်လပ်ရေးနေ့ကိုမြို့သစ်ဖြစ်မဲ့နူဆန်တရာမြို့မှာကျင်းပလိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံမှာဒီနေ့ကျရောက်တဲ့89နှစ်ပြည့်လွတ်လပ်ရေးနေ့ခန္ဓာကိုမြို့တော်သစ်လုံးမဲ့နူဆန်တရာမြို့မှာဒီနေ့ကျင်းပခဲ့တာပါ။ဒီနေ့ခန္ဓာမှာသမ္မတဂျိုကိုဝီဒိုဒိုကမြို့တော်သစ်ဖွင့်လှစ်ကြောင်းကိုပါတရားဝင်ကြေညာသတ်မှတ်ဖို့အရင်တုန်းကစီစဉ်ထားခဲ့ပေမဲ့ဆောက်လုပ်လုပ်ငန်းတွေမပြီးသေးတဲ့အတွက်မြို့တော်သစ်ဖြစ်တရားဝင်မဖွင့်နိုင်ခဲ့ပါဘူး။ဂျာဘာကျွန်းကလက်ရှိဂျကာတာမြို့တော်ဟာလူရည်ထူထပ်ပြီးပင်လယ်ရင်မျက်နှာပြင်အောက်ကိုတဖြည်းဖြည်းကျောက်နေတာကြောင့်ဘော်နီယိုကျွန်းပေါ်မှာအမေရိကန်ဒေါ်လာ32ဘီလီယံထက်မနည်းကုန်ကျမဲ့ဒီမြို့တော်သစ်ကိုတိစောက်ခဲ့တာဖြစ်ပါရယ်ခင်ဗျာ။အခုလိုသတင်းအချင်းချုပ်အပီမှာတော့ VO ရဲ့စနေညအစီအစဉ်တွေကတော့ဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအစီအစဉ်ထုတ်လွှင့်မှုကမက်ကင်ဖြူထွေးပါ။စက်ပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ Dian Wan တို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမပါ ဖီယိုကိုအခုလိုနားဆင်ကြည့်ရှုအားပေးကြကြလို့အားလုံးကိုထူပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လူရဆန္ဒပြုဝရှင်လန်းချမ်းမြေကြပါစေ။ကောင်းကောင်းနဲ့အိတ်ဆက်အနားယူနိုင်တဲ့ညဖြစ်ကြပါစေခင်ဗျာ။